Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တက္ကသိုလ်နဲ့2024ခုနှစ် February 6ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season 2ကို Live Meter 19 25 32တို့အပြင် Live Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလေးမာနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ American နိုင်ငံသားရေးဝန်ကြီးကဂါဇာရေးအီဂျစ်နဲ့ကာတာကတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။မြန်မာနဲ့နှစ်နိုင်ငံကြားနေဆက်တိုက်ပွဲတွေမှာထိခိုက်သေးဆုံးမှုတွေအတွက်စစ်ကောင်စီကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်လိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သီးသန့်မေးမြန်းကန်းတစ်ခုကိုတင်ဆက်ပေးမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့
ဖွဲ့ဝင်15နိုင်ငံထဲက9နိုင်ငံကနေပြီးတော့ joint statement လေးထုတ်တယ်သူတို့ဖြစ်ပေါ့နော် fancy ထိမ့်သိမ့်ခံထားတဲ့တန်ဆုပ်ကိစ္စပဲ humanitarian assistant ပေးဖို့ကိစ္စတွေ violence ရပ်ဖို့တောင်းဆိုထားတာဖြစ်တဲ့
မြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမတ်ကြီးဦးကျော်မွန်ထွန်းပြောပြသွားတာပါဒီကြောင့်မင်းမြန်ကန်ကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူဆရာနာသိမ်းပြီးနောက်ပိုင်းတမန်ပြည်သူတွေရဲ့ဘဝတွေအကြောင်းအပအဝင်ကရင်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါဒါရီနဲ့တူအင်္ဂါညတိုင်းတက်ဆက်ပေးနေကြအမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကဘာဒလာခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီကိုမတင်ဆက်ပေးခင်အခုရင်းဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမိုက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်ဂါဇာကမ်းမြောင်ဒေသမှာယာယီအပြစ်ခတ်ရဲစေးရေးနဲ့ပါလက်စတိုင်းရဲသားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနိုင်မှုအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာအီဂျစ်နဲ့ကာတာကခေါင်းဆောင်တွေကိုဒီကနေ့ပဲသွားရောက်တွေ့ဆုံခဲ့ပါတယ်။ဝန်ကြီးဘလင်ကင်ရဲ့ခီးစဉ်မှာအီဂျစ်သမ္မတအဗ်ဒူဖယ်တာအစီစီနဲ့ခိုင်ရိုမြို့မှာတွေ့ဆုံခဲ့တယ်လို့ကာတာဇော်ဘွားရှိခ်ထမင်ဘက်ဟာမတ်အယ်ဒနီနဲ့ကာတာဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူလာအထနီတို့ကိုလည်းတွေ့ဆုံမှုအတွက်ဒိုဟာမြို့ကိုသွားရောက်มาလည်းဖြစ်ပါတယ်။အမေရိကန်အီဂျစ်နဲ့ကာတာတို့ရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့ယာယီအပြစ်ခတ်ရဲစေးရေးအဆိုပြုချက်မှာရဲတပ်တစ်ဖက်များစွာကြာအောင်တိုက်ပွဲတွေခေတ္တရန်နာပေးဖို့နဲ့ဂါဇာမှာရှိတဲ့ဟာမတ်တို့ကိုဖမ်းဆီးထားတဲ့ဒဇာကန်တွေကိုပြန်လွှတ်ပေးရလို့ပါဝင်ပါတယ်။အမေရိကန်ရဲ့ခိုင်မာပြီးဆွဲဆောင်မှုရှိတဲ့အဆိုပြုချက်ကိုဟာမတ်တို့ကိုလက်ခံမှုအတွက်အီဂျစ်နဲ့ကာတာတို့ကတွန်းအားပေးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။ဝင်ကြီးဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသတွေကိုလည်းသွားမှာပါ။ခီးစဉ်အစမနေ့ကဆော်ရီအာရေဗျကိုသွားရောက်ခဲ့ရမှာတော့ဆော်ရီအင်ရှစ်မင်းသားဝင်ကြီးချုပ်တို့နဲ့တွေ့ဆုံခဲ့ပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအတွေတွေကိုညှိကုံးချုပ်နိုင်မှုအတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားရေးဌာနကပြောပါတယ်ရှင်။
အရှေ့လက်ပိုင်းဒေသတွေမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအကြိမ်ကြီး190နီးပါးပြစ်ခတ်တိုက်ခိုက်ခဲ့တဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့အီရန်နိုင်ငံအတွင်းကစစ်သွေးကြွတွေကိုအမေရိကန်ကလေကြောင်းကထပ်မံတိုက်ခိုက်ခဲ့ပါတယ်။ဒါအမေရိကန်နဲ့အီရန်အကြားဘော်ဒါတွေပြောင်းဖို့ကိုကြီးကြပ်လာနေတယ်ဆိုတာကိုပြသရရောက်ပါတယ်။ဖေဖော်ဝါရီလ2ရက်ကြတာဘရစ်တောက်ကြနီးကတိုက်ခိုက်ခဲ့မှုအတွင်းအီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ပြစ်မှတ်80ကိုတိုက်ခိုက်ခဲ့တာမှာဒုံးကျည်တွေပြစ်လွတ်တဲ့နေရာမှာအုံပြုတဲ့ကုတ်ကဲထိန်ချုပ်ရေးဌာနထောက်လန်းရေးဌာနအပါအဝင်ဒုံးကျည်တူလောင်ရေးစခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါရယ်တိုက်ခိုက်မှုတွေကြောင့်အရေးအတွက်အတိအကျမသိရတဲ့စစ်သွေးကြွတချို့သေဆုံးဒဏ်ရာရတာတွေရှိခဲ့နိုင်ကြောင်းအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကတနင်္လာနေ့မှာပြောပေမဲ့အီရန်စစ်ဘက်အရာရှိတွေပါဆိုတာကတော့မသိရသေးဘူးလို့ဆိုပါရယ်တိုက်ခိုက်မှုတွေဟာဂျော်ဒန်နိုင်ငံအတွင်ပြီးခဲ့တဲ့လကအမေရိကန်တပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်လက်တော့ပြန်တိုက်ခတ်တာလို့အမေရိကန်ဘက်ကခုခံပြောဆိုပေမဲ့အီရတ်ကတော့ဒီတိုက်ခတ်မှုတွေအပေါ်အမျက်ဒေါသထွက်နေပြီးတော့တိုက်ခတ်ခံရတဲ့ပြစ်မှတ်တွေနဲ့အီရတ်အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေပါပါဝင်တဲ့အပေါ်မကျေနပ်ကြောင်းအီရတ်မှာရှိတဲ့အမေရိကန်တန်ရုံတာဝန်ခံကိုစင်ခေါ်ကန့်ကွက်ခဲ့ပါတယ်ရှင်
ပင်လယ်နီတောင်ပိုင်းကိုဖြတ်သွားတဲ့တင်မော်တစင်ကိုအဝေးထိန် drone နဲ့တိုက်ခိုက်ခံခဲ့ရပြီးတော့ယီမင်နိုင်ငံကဟူသီတပုံတွေလက်ချက်လို့ခန့်မှန်းနေကြပါတယ်။ဒီကနေ့အစောပိုင်းတိုက်ခိုက်မှုဟာယီမင်နိုင်ငံဟိုဒေတာအနောက်ဘက်ကန်ဒေတာမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ရေရင်ရဲ့ပရင်းပေါက်တွေအနှဲငယ်ပျက်စီးခဲ့ကြောင်းလဲဗြိတိန်စစ်တပ်ရဲ့ကုန်သွယ်ရေချောင်းဌာနကသတင်းထုတ်ပြန်ခဲ့တာပါ။ပုဂ္ဂတိကလုံခြုံရေးကုမ္ပဏီ အမ်ဘရီကတော့အဆိုပါတင်မောဟာဗြိတိန်နိုင်ငံကပိုင်ဆိုင်ပြီးတော့အာဘီဒုစ်နိုင်ငံမှတ်ပုံတင်ထားတဲ့ကုန်တင်မောလို့လည်းပြောပါတယ်။တင်မောပေါ်မှာပါတဲ့သူတယောက်မှထိခိုက်ဒဏ်ရာမရဘူးလို့လည်းလုံခြုံရေးကုမ္ပဏီဘက်ကပြောထားပါသေးတယ်။အီရန်ကြောထောက်နောက်ကန်ပြုထားတဲ့ဟူတီတပုံတွေရဲ့စစ်ဘက်ရေးရပြောရေးဆိုခွင့်ရှိသူကတော့ပင်လယ်နီမှာတွာလာနေတဲ့အမေရိကန်တင်မောတစ်စင်းနဲ့ဗြိတိန်တင်မောတစ်စင်းတို့ကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်တဲ့တပ်သေးအထောက်အထားတွေတစုံတရာထုတ်ဖော်ပြောဆိုတာမရှိပေမဲ့ဟူတီတွေကတိုက်ခိုက်တယ်လို့ပြောထားတဲ့ Morning Tide တင်မောရဲ့အချက်အလက်နဲ့ပုဂ္ဂတိကလုံခြုံရေးကုမ္ပဏီ Ambre ကပေးပို့တဲ့အချက်အလက်တွေကကိုင်ညီနေတာပါ။ The Morning Tide ရဲ့ပိုင်ရှင် Britain ကုမ္ပဏီ Fradino Shipping ကလည်းဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိကြောင်းနဲ့တင်မောဟာစင်ကာပူနိုင်ငံကိုဆက်လက်ထွက်ခွာနေတယ်လို့ AP သတင်းဌာနမှပြောထားပါတယ်ရှင်
။ယူကရိန်းနိုင်ငံမြို့တော် Kiev ကိုဒီကနေ့ရောက်ရှိနေတဲ့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကဥရောပသမဂ္ဂအနေနဲ့ယူကရိန်းကိုစစ်ရေးနဲ့နိုင်ငံရေးအရာမစုံမနစ်ဆက်လက်ကူညီပံ့ပိုးပေးသွားမယ့်ကိစ္စကိုဆွေးနွေးသွားမယ်လို့ပြောကြားလိုက်ပါတယ်။ EU ကယူကရိန်းကို၄နှစ်အတွင်းဒေါ်လာ54ဘီလီယံထောက်ပံ့ကူညီသွားမယ်လို့ကြေညာအပြီးရပ်ပိုင်းအကြမှာပဲ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Kiev မြို့တော်ကိုတွားရောက်လည်ပတ်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံ EU အဖွဲ့ဝင်ဖြစ်ရေးအတွက်ကြိုးပမ်းနေတဲ့ကိစ္စမှာလိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်မှုအတွက်လည်းသူ့ခီးစဉ်အတွင်းထည့်သွင်းဆွေးနွေးသွားမယ်လို့ Joseph Borrell ကပြောပါရယ်ဒီကနေ့အင်္ဂါနေ့မှာပဲယူကရိန်းကိုနိုင်ငံတကာအနုပြုစွမ်းအင်အေဂျင်စီ IAEA အကြီးအကဲ Rafael Grossi လဲတွားရောက်ရှိနေပြီးတော့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার ဓာတ်အားပေးစက်ရုံရှိရာ Zaporizhia ကိုလဲတွားရောက်စစ်ဆေးဖို့ရှိပါရယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျအင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစာပြုဆောင်ရွက်ချက်တွေဟာလက်နက်ကင်ပြိပခါဖြစ်ပွားနေတဲ့အဖွဲ့အစည်းတွေကြားဆွေးနွေးပွဲတွေပေါ်ပေါက်လာအောင်လမ်းခင်းပေးဖို့ယုံကြည်ရတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီး CSF ဖုန်ခတ် Crown က Writer သတင်းဌာနကိုပြောဆိုထားပါတယ်တွေ့ဆုံဆွေးနွေးရမှာမြန်မာစစ်ကောင်စီတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့ NUG အမျိုးသားညွန်ပေါင်းအစိုးရအဖွဲ့တို့ကြားမှာတွေ့ဆုံမှုဖြစ်ပြီးတော့အ ਨੇ ဆုံးဒီနှစ်လေလောက်မှာစတင်နိုင်တယ်လို့လည်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ဒီလိုတွေ့ဆုံဖို့စစ်ကောင်စီဘက်ကသဘောတူထားခြင်းရှိမရှိနဲ့တခြားအသေးစိတ်ကိုတော့ပြောဆိုသွားတာမရှိပါဘူးမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့နိုင်ငံတကာကလက်တွဲဘက်တွေအိန္ဒိချင်းတရုတ်တွေနဲ့အိန္ဒိယနိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးတာတွေလည်းလုပ်ကိုင်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံထဲမှာခိုလုံနေတဲ့မြန်မာနိုင်ငံသားတွေနဲ့စစ်ဘေးကြောင့်အိုးမဲ့အိမ်မဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုစေဝါနဲ့စားနပ်ရိက္ခာကူညီရေးဒီလကုံကနေစပြီးတော့မဲဆောက်မြောက်တွေနေကြဘက်မှာဘေးကင်းတဲ့နေရာတစ်ခုတတ်မှတ်ပြီးကူညီဖို့ထိုင်းနိုင်ငံကအစီအစဉ်နေပါတယ်။ဒီအစီအစဉ်ဟာမြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတခြားခုခံတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာငင်းချင်းကြီးရအောင်ကြိုးပမ်းနေတဲ့အာဆီယံအရှိတောင်အရှနိုင်ငံတွေရဲ့ကြိုးပမ်းချက်ကိုပံ့ပိုးရာရောက်စေမယ်လို့ထိုင်းဒုတိယနိုင်ငံသားဝင်ကြီးကပြောထားပါတယ်မြန်မာနိုင်ငံမတည်မငြိမ်ဖြစ်နေတာကိုထပ်မတွေ့လို့တဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်ဟာထိရောက်ယုံကြည်စိတ်ချရမှာဖြစ်တယ်လို့ထင်သာမြင်သာရှိရှိလှုံ့ဆော်သွားမယ်အကြောင်းလဲထိုင်းဒုတိယနိုင်ငံသားဝင်ကြီးကပြောဆိုထားပါတယ်ရှင်
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်တာကြီးစံကြားရောက်ပတ်ကွဲတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားဝင်ကြီးဒေါက်တာဟာဆန်မာမုတ်ကဒီကနေ့အပြင်းထန်ကန့်ကွက်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဆင့်ခေါ်ပြီးတော့အခုလိုမော်တာကြီးတွေနေကြားကြော်ကြတာနေတာကိုလက်ခံနိုင်စရာမရှိတဲ့အကြောင်းကန့်ကွက်ပြောဆိုတာပါဒီနေ့အထိမြန်မာနိုင်ငံဘက်ကနေကြားဆောက်တပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်မိသားစုဝင်229ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုခိုးဝင်လာတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝင်ကြီးကပြောပါတယ်မြန်မာနိုင်ငံဘက်တိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်တာကြီးစံကြားရောက်ပောက်ကွဲတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမနေ့ကအနည်းဆုံးလူ၂ယောက်သေဆုံးခဲ့ပါတယ်။တနက်စီထိမှန်ဒဏ်ရာရသူလူနာအနည်းဆုံး18ယောက်ရှိပြီးတော့၂ယောက်ကအသက်အန္တရာယ်ဆိုရင်ရတဲ့အကြောင်းကော့ဆက်ဘဇာအခြေဆိုင် MSF အဖွဲ့ဝန်ထမ်းတစ်ယောက်ကလည်းပြောပါတယ်။စစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြား ပြီးခဲ့တဲ့နှစ်ရက်အတွင်းတိုက်ပွဲတွေပြင်းထန်နေပြီးတော့မြန်မာနိုင်ငံဘက်ကနေကြားဆောင်တပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တရားကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခိုးဝင်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ပြောရေးဆိုခွင့်ရှိသူက AP သတင်းဌာနကိုပြောဆိုထားပါတယ်။နှစ်နှစ်အတွင်းမြန်မာစစ်တပ်တွေဘင်္ဂလားဒေ့ရှ်နယ်ထဲကိုပထမဆုံးအကြိမ်ဝင်လာတာလို့လည်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာနိုင်ငံသား၃ပုံ၂ပုံကျော်ဟာအစိုးရနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပေါ်ယုံကြည်ကင်းမဲ့နေတယ်လို့အမေရိကန်အခြေစိုက် Gallup စစ်တမ်းအသစ်တစ်ခုကဖော်ပြထားပါတယ်။ပါကစ္စတန်ထူထူရွေးကောက်ပွဲတွေကိုလာမယ့်ကြာသပတေးနေ့ဖေဖော်ဝါရီလ၈ရက်နေ့မှာကျင်းပဖို့ရှိနေတာပါ။နိုင်ငံသားတွေဟာနိုင်ငံမတည်ငြိမ်ဖြစ်စေတဲ့စီးပွားရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ကျေနပ်မှုမရှိတာကိုရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူနေတာကဖော်ပြထားပါတယ်။ပါကစ္စတန်နိုင်ငံသား၁၀ယောက်မှ9ယောက်ကရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့အယုံကြည်ကင်းမဲ့ကြောင်းလဲစစ်တမ်းမှာဖော်ပြထားပါတယ်။ဒါအပြင်ပါကစ္စတန်နိုင်ငံသား88ရာခိုင်နှုန်းကအစိုးရအတွင်းအကျင့်ပြတ်ခြားဆားမှုတွေရှိနေတယ်လို့လည်းယုံကြည်ထားကြပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမှာဆယ်စုနှစ်နှစ်ခုကြာလောက်ဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေအဆုံးသက်ရေးအတွက်ရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေတနည်းကြာလောက်ရပ်ဆိုင်းနေခဲ့ရာကဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပြန်လည်စတင်ပါတယ်။ကိုယ်ပိုင်အုပ်ချုပ်권ပုံမရရှိရေးအတွက်မွတ်စလင်အများစုနေထိုင်တဲ့ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်တချို့မှာ2004ခုနှစ်ကစလို့အကြမ်းဖက်တိုက်ခတ်မှုတွေပြုလုပ်တောင်းဆိုလာခဲ့ကြတာပါ။အဲ့ဒီလိုတိုက်ခတ်မှုတွေကြောင့်လူပေါင်း 9,300 ကျော်သေဆုံးခဲ့ရပြီး 13,500 လောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေတာအတွင်းအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Deep South Watch ကပြောပါရယ်။ဒီကနေ့ပြန်လည်စတင်တဲ့တွေ့ဆုံဆွေးနွေးမှုမှာတော့ထိုင်းအစိုးရကိုယ်စားလှယ်တွေအပြင်ခွဲထွက်ရေးလူလာတဲ့ Barisan Revolusi Nasiro နဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဆိုပါရယ်။ဒါဟာနောက်ဆုံးတွေ့ဆုံမှုပြုလုပ်အပြီးတစ်နှစ်အကြာမှာပြန်လည်တွေ့ဆုံကြတာလည်းဖြစ်ပါရယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဆရာနာသိမ်းပြီးနောက်ပိုင်းတမန်ပြည်သူတွေရဲ့ဘဝအခက်အခဲတွေအကြောင်းကိုပြောပြပေးပါမယ်။စစ်ကောင်စီအနာသိမ်းပြီးနောက်ပိုင်းမှာတမန်ပြည်သူတွေနေ့စဉ်ရှင်သန်နေထိုင်နိုင်ဖို့အပြင်းထန်ရုန်းကန်လှုပ်ရှားရတယ်လို့ရန်ကုန်မြို့ကန်တွေကပြောပါရယ်။စံကိုအားထားကြရတဲ့မြန်မာနိုင်ငံမှာစံစည်းအပအဝင်အဆအဆအရာရာဈေးတက်နေပေမဲ့လုံအားကတိုးမလာတာကြောင့်လည်းအခက်ကြုံနေကြရတယ်လို့ဆိုပါရယ်။တစိန်ကစံရည်စပါပေါ်ကျွယ်ဝတဲ့နိုင်ငံမှာအခုအခါအစာရေစာပြက်လက်ပြီးတော့တေဆုံကြရတဲ့သူတွေလည်းရှိသေးတယ်လို့မျက်မြင်ကြုံတွေ့ရသူတွေကပြောပါရယ်။မြန်မာပြည်သူတွေအစာရေစာဘလို့ချွေတာစားတောက်နေရတယ်လဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင်။
စစ်ကောင်စီအာဏာသိမ်းတဲ့2021ဖေဖော်ဝါရီ1ရက်နောက်ပိုင်းကစလို့မြန်မာနိုင်ငံအတွင်းမှာဆန္ဒပြအုံကြွားခဲ့ကြပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေလည်းမြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာကုန်ပါတယ်။စားတောက်ကုန်ထုတ်လုပ်တဲ့ကုမ္ပဏီတွေဆက်သွယ်ရေးစွမ်းအင်နဲ့အထည်ကျုံစက်ရုံလုပ်ငန်းတွေလည်းတချို့ကရပ်ဆိုင်းလိုက်တယ်လို့တချို့ကရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရောင်းချပြီးတော့ပြည်ပကိုပြန်လည်ထွက်ခွာကုန်တာပါ။ဒါပြင်အာဏာသိမ်းလိုက်တဲ့နောက်ဆက်တွဲရဲခတ်မှုအနေနဲ့ကြက်ငွေတံပိုးလဲကျဆင်းသွားတယ်လို့ကုန်ပစ္စည်းပြက်လက်တာတွေကိုလည်းမြန်မာလူလူရင်ဆိုင်နေရပါတယ်။၃နှစ်အတွင်းပြောင်းလဲမြင့်တက်လာတဲ့ကုန်စည်နှုန်းအခြေအနေကိုကုန်စုံဆိုင်ပိုင်ရှင်တဦးကအခုလိုပြောပြပါရတယ်။
ကျွန်တော်တို့အာဏာမသိမ်းခင်ကျွန်တော်တို့တရားတော်ဒီစံကြမ်း24ပြည်တအိတ်ကိုမှကျွန်တော်တို့က1000ကျော်ပဲပေးရတယ်။ဒါစံချောဆိုရင်ကျွန်တော်တို့24ပြည်တအိတ်ကိုကျွန်တော်4000ကျော်ပဲပေးရတယ်။အခုဆိုရင်ဒီအာဏာသိမ်း၃နှစ်အတွင်းမှာကျွန်တော်တို့စံကြမ်း24ပြည်တအိတ်ကိုကျွန်တော်တို့သိမ်းနှီးပါပေးနေရပြီ။စံချော24ပြည်တအိတ်ကိုကျွန်တော်တို့2သိမ်းနှီးပါကျွန်တော်တို့ပေးနေရပြီ။ဒီ3နှစ်အတွင်းမှာကျွန်တော်တို့ဒီလေးစားတက်သွားတယ်ဒီစံတစ်မျိုးတည်းကိုကျွန်တော်တို့ပြောမယ်ဆိုရင်ကျန်တဲ့ဟာတွေကရှိမှာနော်ကျဦးတို့ဒါကျတော်နီးကျတော်ဖြူစီစံအကုန်လုံးအရာရာဒီအခြေခံစားတော့ကုန်ပြီမဖြစ်မနေလူတွေစားတော့ရမယ်ဒီအခြေခံစားတော့ကုန်ပြီဒီ3နှစ်အာနာသိမ်းပြီ3နှစ်အတွင်းမှာကျွန်တော်တို့လေးစားတော့ဖြစ်သွားတယ်အဲ့ဒါနဲ့ဆက်ကြည့်တော့ဗာလဲဆိုတော့ကျွန်တော်တို့ဒီလုပ်ငန်းခွင်အခြေခံလူတန်းစားတွေလုပ်မယ်လူလက်တန်းစားတွေဒါရုံးဝတန်းတွေရှိမယ်အများများသောဒီလွာတန်းလူတန်းစားတွေဒီလောက်ခလာစားတွေကတိုးလာခြင်းမရှိဘူး
အာဏာသိမ်းပြီးချိန်ကစလို့လူငယ်များပြားဟာစစ်ကောင်စီကိုတော်လှန်ဖို့ဆိုပြီးဒေသခံကာကွယ်ရေးတပ်တွေကိုစီဖွဲ့ကြသလိုတချို့လဲနီးစပ်ရာလူမျိုးစုဖွဲ့တွေစီဝင်ရောက်မှုထမ်းပါတယ်လူမျိုးစုလက်နက်ကိုင်ဖွဲ့တွေကလည်းစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်လာတာကြောင့်စစ်ကောင်စီစခန်းအများပြားနဲ့လက်နက်တွေရရှိခဲ့ပါတယ်။စစ်ကောင်စီဘက်ကတော့အခုလိုတိုက်ခိုက်ခံရတာတွေကိုအကြောင်းပြပြီးဒေသတိုင်းမှာတင်းတင်းကြပ်ကြပ်ထိ ंछ ုပ်ရာကနေကုံစီပြက်လက်တာတွေနဲ့ဂျုံနေရတာလို့ဒေသခံတွေကပြောပါတယ်။ကုံစီပြက်လက်ရာကနေအဆအဆအယယဈေးတက်ကုန်တာကြောင့်လဲလစာဝင်ငွေနှဲပါသူတွေဖို့စားဝတ်နေချက်တဲနေတဲ့အကြောင်းကိုနေစားလုပ်သားတဦးဖြစ်သူကအခုလိုရှင်းပြပါတယ်။
ကိုယ်လက်ထဲမှာပတ်စံလေးနည်းနည်းပါအလုတ်ကလေးမှန်လို့ပတ်စံလေးပါနည်းနည်းပါပုံရှံလေးရှိလို့အသားငါးလေးပါလေးစားကျင်နေဆိုလို့ရှိရင်အရင်တော့ကဆိုရင်တထောင်မိုးဆိုလို့ရှိရင်အစီနဲ့အသားလေးနဲ့ပေါ့ကွာကလေးလေးလည်းစားလို့အဆင်ပြေအောင်ကိုယ်လည်းစားလို့အဆင်ပြေအောင်တထောင်မိုး1500ပို့ဆိုလို့ရှိရင်ဒါမိသားစုတွေညမနဲ့အထိအာလူလေးနဲ့ရောပါလေးနဲ့ရောဆိုစားလို့ရတယ်အခုက4000မိုး5000မိုးဝယ်တာတော့မှတယောက်တယောက်ဝီစားနေရရောမင်းကဒါစားမင်းကဒါစားနေဝီစားမှအဆင်ပြေတယ်ဆိုတော့အဆင်မပြေဘူးအဲ့တော့ဝီရိုအလုတ်သွားတဲ့အခါမှာလည်းပဲလုတ်သွားတဲ့အခါမှာလည်းပဲတစ်ခါတည်းရောက်လက်ဖေးတွေပါတောက်တာရှိတယ်ကွာတကယ်ရင်းနေအပေါင်းအသင်းနေလက်ဖေးတွေတောက်တာရှိတယ်ဆိုတော့လက်ဖေးစံဝင်လိုက်တယ်ဘုံတော့ဆိုရင်လက်ဖေးရ200ဒီကြောက်ရ100 150ပေါ့ကွာအဲ့လိုပေးတော့ရတဲ့ဟာအခုကြတော့လက်ဖေးတစ်ခု900ဝီရိုကတ်တော့မကတ်နိုင်ဒီကြောက်ရတစ်ချောင်းကို500မကတ်နိုင်အဲ့တော့မကတ်နိုင်တော့ဒီတိုင်းပဲဘာမှမစားဘဲနဲ့ပဲအလုတ်သွားလိုက်တာပဲအဲ့တော့အလားကိုစားလိုက်လို့ရှင်အင်ဝင်ပစံပြန်မအောင်လာတော့
နိုင်ငံတွင်းအခြေအနေမတည်ငြိမ်တာကြောင့်ပြပရင်းနှီးမြှုပ်နှံမှုတွေထွက်ခွာတာမှာမြန်မာနိုင်ငံဘက်ကအမြဲတစေအကာအကွယ်ပေးလေရှိတဲ့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေတော့ပါဝင်ပါတယ်ခုအခါတရုတ်ဆက်ရုံတချို့ဟာမြန်မာနိုင်ငံကနေထွက်ခွာပြီးတရုတ်နိုင်ငံမှာပြန်လည်ရင်းနှီးမြှုပ်နှံကြပါတယ်ကမ္ဘာလဲခီးသွွားဝင်ရောက်မှုတွေနှဲပါတာကြောင့်လည်းပြည်တွင်းမှာအလုတ်ကန်ရှားပါလာပါတယ်စာဝတ်နေမပြေလည်တာကြောင့်အစာရေစာပြက်လက်ပြီးတော့အသက်ဆုံးရှုံးသွားတဲ့သူတွေတောင်ရှိတယ်လို့အင်ရှင်မတူကသူကိုယ်တိုင်ခြုံရတဲ့အဖြစ်အပျက်ကိုအခုလိုပြပြပါရယ
်။ဘာလို့တော့ဆိုလို့ရှိရင်ခမင်းငတ်သေးတယ်ဆိုတော့မတမမြင်ဘူး။မကြလည်းမကြဘူး။အခုဆိုလို့ရှိရင်မှခမင်းငတ်ပြီးသေးတဲ့လူလည်းကိုယ်မျက်စိရှိရင်မြင်တယ်။အကုန်လုံးလည်းငတ်ပြက်နေကြတယ်။ကိုယ်တောင်မှပဲမငတ်အောင်လို့မနေရုံးကပြီးရှာပူပြီးစားတောက်နေရတယ်။ဟိုမှာကလေးတွေလိုကလေးတွေပဲက15လုံးရှိတဲ့နေရာမှာကလေးတွေပဲဦးစားပေးပြီး3လုံးလောက်ချက်ကလေးတွေပဲဦးစားပေးပြီးကဲအဲ့လိုမမငှအောင်ကိုတော်မသေးအောင်မနှဲလို့ပြီးတော့အဲ့လိုမျိုးရတာ
အခုလိုကုံစင်းနှုံးတွေမြင့်တက်လာတာဟာဝိသမလောဘသားတွေကုံတွေတွေအကြောင်းဖြစ်တာလို့အာနာသိန်းစစ်တပ်ကဆွဆွဲခဲ့ပြီးတဲ့နောက်စီးပွားရေးသမားတွေပို့ကုံသွင်းကုံလုပ်ငန်းရှင်တွေကိုဖမ်းဆီးစစ်ဆေးတာတွေအပြင်ကုံပစ္စည်းတွေကိုတတ်မှတ်ဈေးတွေနဲ့ရောင်းချခိုင်းခဲ့ပါတယ်အာနာသိန်းစစ်ကောင်းဆောင်တွေဘက်ကကုံစင်းနှုံးချစင်းရေးစူးစမ်းဆောင်ရွက်နေတယ်လို့တွင်တွင်ပြောနေပေမဲ့ကုံစင်းနှုံးကြီးမြင့်တဲ့တံကိုတော့အခြေခံလူဒန်းစားတွေဟာနေ့စဉ်နဲ့အမျှခံစားနေရသေးပါကမ္ဘာနိုင်ငံပေါင်း196နိုင်ငံရဲ့စီးပွားရေးဆိုင်ရာညွှန်ကြားတွေအတွက်အချက်အလက်မျှဝေတဲ့ Trading Economics အဖွဲ့ရဲ့သုံးသက်ချက်အရမြန်မာနိုင်ငံမှာအလုပ်လက်မဲ့နှုန်း3ဆလောက်တက်လာခဲ့တယ်လို့ဖော်ပြထားပြီးတော့2023ခုနှစ်အတွက်အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကမ္ဘာအစည်းအဝေးဆုံး25နိုင်ငံစီးရဲမှာလည်းမြန်မာနိုင်ငံဟာနံပါတ် 24 မှာရှိနေပြီးအရှိတောင်အာရှမှာတော့မြန်မာနိုင်ငံဟာအစင်းရဲဆုံးနိုင်ငံဖြစ်နေပါတယ်ခင်ဗျာ
ဆရာနာသိမ်းပြီးနောက်ပိုင်းတမန်ပြည်သူတွေရဲ့ဘဝအခက်ခဲအကြောင်းကိုကိုအောင်အောင်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မြောက်ပိုင်းကျေးရွာတွေကဒေသခံ1000ဝန်းကျင်လောက်ဟာအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်တိုက်ပွဲဖြစ်ပွားရာဒေသတစ်ခွင်မှာအသွားအလာတားမြစ်ကန့်သက်ထားတာကြောင့်လဲအဲ့ဒီစစ်ဘေးရှောင်တွေဟာစားနပ်ရိက္ခာဝယ်ချမ်းမှုမလွယ်ပဲစားရည်တောင်ရည်လဲအခက်ကြုံနေကြရတယ်လို့ပြောဆိုတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါရှင်
ပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မြောက်ပိုင်းကတောက်ရီခတ်ကျေးရွာမှာကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမှာပြင်းပြင်းထန်ထန်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာရွာလုံးကျွတ်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးရှောင်လည်းဖြစ်စစ်ဘေးရှောင်ကူညီပေးနေသူလည်းဖြစ်တဲ့တောက်ရီခတ်ရွာကန်တူကVOA ကိုပြောပြပါတယ် တောက်ရခက်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ဝိုက်မှာတော့ညတိုင်းလိုလိုနှစ်ဖက်ပစ်ခတ်တန်တွေကြားနေရတယ်လို့စစ်ဘေးရှောင်လည်းဖြစ်စစ်ဘေးရှောင်ကူညီသူလည်းဖြစ်တဲ့တောက်ရခက်ကျေးရွာရွာခံကအခုလိုပြောပြတာပါ
အခုရဲ့ပန်းအခြေအနေကတော့ညတိုင်းလိုလိုဖြစ်တယ်ဖြစ်ချင်တဲ့ချက်ကိုထားပြီးပြည့်တယ်မင်းညဆိုရင်ဟိုလက်နဲ့ကြီးတွေလက်နဲ့ငယ်တွေအပြာလာပြခတ်ကြတာပေါ့နော်ဒီဟိုလီရင်ကမှကိထောက်လီရင်တွေဝဲတယ်ဒီရက်ကလီရင်ပိုဝဲတာပေါ့နော်ဒီတောက်ခါလက်တူတကြောလုံးဝဲတယ
်တိုက်ပွဲဧရိယာကတော့တဖြည်းဖြည်းနေရာကျေပြတ်လာပြီးတော့လက်တူနဲ့မိုင်းလွန်ကျေးရွာအထိစစ်မီးတွေပြန့်နှံ့လာနေတယ်လို့တောက်ရေခက်ရွာကန်ကဆိုပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလက်တူရဲစခန်းမှာနှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တောက်ရေခက်မိုင်းလွန်ရာဒိုစတဲ့ကျေးရွာတွေကပြည်သူတွေတောင်းနဲ့ချီအိုးပြစ်အိမ်ပြစ်ဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုမျိုးဘေးလူရာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေအများစုမှာတော့စားတောက်နေထိုင်ရေးအခက်အခဲဖြစ်နေကြတယ်လို့စစ်ဘေးရှောင်လည်းဖြစ်စစ်ဘေးရှောင်ကူညီသူလည်းဖြစ်တဲ့တောက်ရေခက်ရွာကန်ကအခုလိုပြောပြပါတယ
်။စစ်ရှောင်တာကတော့ဘယ်နေရွာလဲဆိုတော့အခုလက်ရှိကစစ်ရှောင်တာကဟို600-900လောက်ရှိမှလို့ကျွန်တော်ရှင်းလူကြီးကတော့တောက်ကနန်းတော့ရှိမှနဲ့သူလည်းထောက်ကနန်းတော့မကဘူးအကလုံးတဲ့မယ်ဆိုရင်လေ။ဟောတောင်းကြော်မယ်နဲ့သူလည်းအခုကဂျာတူနဲ့ဒီတောက်ခါပဲတဲ့ကြည့်လို့ဆို800-900လောက်ရှိနိုင်တာပဲဟုတ်တယ်။ခက်ခဲတော့အဓိကဒီကျွန်တော်တို့ဘယ်တော့လဲစောင်းနေရေးဟိုအခက်ခဲဆုံးပဲပြီးတော့ကြမ်းမာရက်ခက်ခဲရှိဆုံးပဲလို့ကျွန်တော်ထင်တယ်လေနော်။အဲရှောင်းနေတော့ဟုတ်တယ်ရက်ရှိဝိုင်းလေဟို PC ဝယ်ချဖို့ကတော်လေးကိုကျွန်တော်အခက်အခဲရှိတာပေါ့နော
်တန်တောင်ကြီးမြို့နယ်မြောက်ပိုင်းကဒေသခံပြည်သူတွေဟာတန်တောင်ရှမ်းကယားနယ်ဆက်ပြည်တော်စုလမ်းပိုင်းကိုအားထားပြီးတော့ကုန်စည်တွေတည်ယူပို့ဆောင်နေကြတာပါအခုစီရင်တင်းမာနေတာကြောင့်စစ်ကောင်စီဘက်ကလည်းလမ်းကြောင်းတွေကိုပို့ပြီးတော့တင်းကျပ်စားနပ်ရိက္ခာတည်ခွင့်ကိုလည်းကန့်သတ်လိုက်ထားကြောင်းသူတို့မှငွေရှိရင်တောင်ဝယ်ယူလို့မရတဲ့အခြေအနေမှာရှိနေပါတယ်လို့ဒေသခံပြည်သူတွေကပြောပါတယ်စစ်ပြေးဒုက္ခသည်တွေကတော့တနေ့တခြားပိုးပြီးတော့များပြားလာနေပါတယ်စစ်ပြေးဒုက္ခသည်အများစုကတော့ပြင်ဆင်ခြင်းမရှိဘဲနဲ့ရုတ်တရက်အသက်ဘေးကနေလွတ်မြောက်အောင်လို့ထွက်ပြေးတိမ်းရှောင်နေကြရတာပါဖေဖော်ဝါရီလ၁ရက်နေ့ကတော့ရွာမှာတိုက်ပွဲဖြစ်ပြီးတော့လေရင်နဲ့ဘုံကျဲပြီးအပြင်းထန်တိုက်ခိုက်နေတာကြောင့်ဘလို့မှဆက်ပြီးနေထိုင်လို့မရတော့တာကြောင့်အသက်ဘေးကနေလွတ်အောင်အလွတ်ယုံပြီးထွက်ပြေးလာကြရတယ်လို့မိုင်းလွန်ကျေးရွာခန့်အမျိုးသမီးတဦးကလည်းအခုလိုပြောပြပါတယ်
ဒီကတော့မြို့မှာပြေးတယ်လွတ်ပြေးဖို့အပြည့်ရှိတဲ့အိမ်မှနေပြေးကြတာပေါ့ခုအိမ်ကတော့ဖြစ်တာပေါ့နော်ဒါပေမဲ့အဲ့လောက်ကြည့်ကြတော့မဟုတ်ဘူးပေါ့အခုကျတော့ဟိုလင်းရင်လည်းလာကျဲတဲ့ခါကျတော့အိမ်တွေလည်းကလုံးပြက်မီးလောင်တဲ့အိမ်တွေလည်းလောင်သွားတော့လူတွေနေလို့မရတော့ဘူးလေဘုံကျတော့လည်းနဲ့ကြီးထိသွားတာအဲ့ဒါအရတော့ဆုံးသွားတယ်ယောက်ျားလေးပဲခုခွန်ကြီးကျောင်းနေဘော်ရဆောင်နေအရောရစရာမရှိတော့ဖျားကျောင်းနေကျတော့လေပြေကုန်လား
ဖေဝါရီလတရက်နေ့ကတိုက်ပွဲတွေအတွင်းမှာတော့လက်နက်ကြီးကြီးထိမှန်ပြီးတော့အမျိုးသားတအူအသက်ဆုံးခဲ့ရသလိုနေအိမ်တွေအများပြားလည်းပျက်စီးမိလောင်သွားတယ်လို့ဆိုပါတယ်။မိုင်းလွန်ကျေးရွာစစ်ကောင်စီတပ်စခန်းကိုတော်လိုင်းရေးပူပေါင်းတပ်တွေကတိုက်ခိုက်ရာကနေစစ်ကောင်စီတပ်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ရွာကန်ပြည်သူတွေကပြောပါတယ်။တန်တောင်ကြီးမြို့နယ်လိတ်တူဖြူဟာလက်အောက်ခံမိုင်းလွန်ပင်မစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပြည်သူ့ကာကွယ်ရေးတပ်မတော် PDF အလဲပိုင်းတိုင်းစစ်ဌာနချုပ်နေပြည်တော်တိုင်းစစ်ဌာနချုပ်တို့စုပေါင်းပြီးတော့3ရက်ကြာထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကဖေဖော်ဝါရီလ4ရက်နေ့ကသတင်းထုတ်ပြန်ပါတယ်။မီးရှို့ဖျက်ဆီးထားတဲ့ရန်သူအလောင်း9လောင်းအပါအဝင်ရန်သူတပ်သား20ကျော်သေဆုံးခဲ့ပြီးလက်နက်ကြီးကြီးရိတ်ခါတွေနဲ့ခဲယမ်းမီးကြောက်တွေသိမ်းပိုက်ရရှိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင
်။တိုက်ပွဲတွေကြောင့်တန်တောင်ကြီးမြို့နယ်ဘက်ကဒေသခံထောင်ချီတိမ်းရှောင်နေကြရတဲ့အကြောင်းမဆုမွန်ပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့လုံခြုံရေးကောင်စီရဲ့မြမအရေးဆွေးနွေးမှုအခြေအနေအကြောင်းမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းနိုင်ရေးလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်အင်အားကြီးတရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုပြင်းပြထန်ထန်ဖိအားပေးခဲ့တယ်လို့မျိုးမြန်မာပြည်သူတွေနဲ့နိုင်ငံတကာအကျိုးစီးပွားအတွက်တာဝန်သိတဲ့နိုင်ငံကြီးတနိုင်ငံအနေနဲ့ရာဇဝတ်မှုပေါင်းစုံကျူးလွန်နေတဲ့စစ်ကောင်စီကိုဆက်ပြီးတော့ဖိအားပေးဖို့တာမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်မနေ့ကလုံခြုံရေးကောင်စီမှာမြန်မာအရေးတကားပိတ်ဆွေးနွေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကိုမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
မြမအရေးလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲနောက်ဆုံးချိန်နေနဲ့ပတ်သက်လို့ရောတမတ်ကြီးပါကြသေးလဲရှင်
ဒ ကျွန်တော်တို့အကြံဉာဏ်သိရတော့ဒီ UN နိုင်ငံရေးဌာနပေါ့နော်။ဘာလို့ဆိုလောလောဆယ်အဲ UN Special Envoy မခန့်သေးတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်။အဲသူမရှိတဲ့အချိန်မှာတော့ဒီ UN နိုင်ငံရေးဌာနကိုယ်စားလှယ်တယောက်လဲ briefer အနေနဲ့ရှင်းပြလို့ပြောတယ်။အခုကတော့လူငယ်ကောင်စီအဖွဲ့ဝင်အနေနဲ့ဒီ briefer နှစ်ယောက်ပဲဆွေးနွေးတဲ့ဥစ္စာလို့အကြံဉာဏ်သိရတယ်ပေါ့နော်။ဘာရီဆွေးနွေးလဲဆိုတဲ့ဥစ္စာတော့ကျွန်တော်အခုထိတော့ဗောနော်ဟိုဥစ္စာဟိုမသိသေးရတဲ့အတွက်ကြောင့်တော့အသေးစိတ်တော့ကျွန်တော်ပြောလို့တော့ဟောမရဘူးဗောနော်ဟိုကျွန်တော်စုံစမ်းပြီးတော့လည်းသိရတဲ့ဥစ္စာလေးတော့ပြန်ပြောဖို့တော့ရှိပါတယ်ဒါပေမဲ့အားလုံးသိတဲ့အတိုင်းဒီမနေ့မှာဒီလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲက6နိုင်ငံဗောနော်အဲ6နိုင်ငံနေပြီးတော့ joint statement လေးထုတ်တယ်နောက်ပြီးတော့အဲ့ဒီအထဲမှာလည်းအဓိကဟိုတောင်းဆိုထားတာတွေအဲအထူးသဖြင့်ပေါ့နော်ကျွန်တော်တို့ fancy ထိမ့်သိမ့်ခံထားရတဲ့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဟိုတမရာကြီးတို့တန်လှုပ်ဖို့ကိစ္စပေါ့နော်အဲ့ဒါတွေလည်းတိုင်းတောင်းဆိုထားတာရှိတယ်ရှင်မနေ data assistant ပေးဖို့ကိစ္စတွေပေါ့နော်ဒီဟို violence ရပ်ဖို့ကိစ္စတွေဒါတွေတောင်းဆိုထားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ထင်တယ် most or less ပေါ့နော်အဲ့ဒီကိုးနိုင်ငံကတော့သူတို့မိန့်ခွန်းတွေထဲမှာတော့ဒါကိုဟိုဒါကိုကိုးကားပြီးတော့သူတို့ပြောသွားနိုင်တယ်လို့တော့ဟိုမျှော်လင့်ပါတယ်အဲဒါပေမဲ့လည်းတချို့နိုင်ငံတွေအနေနဲ့ပေါ့နော်အများအားပြောပြောနေတဲ့ဥစ္စာရှိတယ်ဥပမာကျွန်တော်တို့ US ဆိုရင်လည်းပေါ့နော်ဒီလို Jeff Sewell တွေကိုဟိုသူတို့နိုင်ငံကိုယ်တိုင်ကအဲ targeted sanction လောက်ထားတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါတွေကိုသူတို့ statement တွေထဲမှာထည့်ပြောမယ်လို့တော့မျှော်လင့်ပါတယ်
အဲ့တော့အခုအခြေအနေရဆိုရင်စစ်ကောင်စီကဒီအရက်ဖက်တွေကိုတိုက်ခိုက်တဲ့နေရာမှာဒီလေရင်ကနေပုံချဲတိုက်ခိုက်တာအထူးသဖြင့်ဒီလေရင်စီတွေရနေတဲ့ကိစ္စတွေပေါ့နော်။နောက်လက်နက်ကိစ္စတွေမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ပေါ့နော်။ Tom Andrews ရဲ့ပြောကြားချက်အရဆိုရင်အဓိကလက်နက်ရောင်းချနေတာရုရှားနိုင်ငံဆိုတော့လေဆိုတော့ရုရှားနိုင်ငံရဲ့အဒီအခုရည်တည်ချက်မြန်မာနိုင်ငံအပေါ်မှာအခုတခြားနိုင်ငံတွေကပါထောက်ပြနေတော့ရုရှားရဲ့အနေအထားရောတမကြီးဘယ်လိုမြင်လဲရှင
်အားလုံးသိတဲ့အတိုင်းပေါ့နော်ရုရှားကတော့လောလောဆယ်မှာစစ်တပ်နဲ့အပေါင်းအသင်းဆုံးနိုင်ငံတွေမှာတနိုင်ငံပါတာလို့တော့တွေ့ရပါတယ်ပေါ့နော်သူတို့ရဲ့အခြားအခြားဟိုစီးဝေးတွေမှာလည်းပေါ့နော်သူတို့နဲ့သူတို့ကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောတဲ့မိန့်ခွန်းတွေကိုကြည့်တယ်ဆိုရင်သူတို့ကဒီစစ်တပ်ကိုဟိုအတိုင်းအတာတစ်ခုထိပေါ့နော်ကာကွယ်ပေးပြီးတော့ထိတွေ့ဆက်ဆံနေတဲ့ဥစ္စာမျိုးလေးတော့တွေ့ရပါတယ်ဒါကြောင့်မို့လို့ပွင့်လင်းပြောကျွန်တော်ပြည်သူတွေအနေနဲ့တော့ဒီရုရှားစီကတော့ဘာမှမျော်လင့်စရာတော့ဘာမှမရှိပါဘူး
ကုလုံချိုရေးကောင်စီရဲ့အမြဲတမ်းဖွဲ့ဝင်ဒီတရုတ်နိုင်ငံအနေနဲ့မြန်မာစစ်ကောင်စီနဲ့ပူးပေါင်းပြီးတော့သူတို့ကြားဖြန့်ဒီစိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတာတို့နောက်သူတို့လူချင်းနေတဲ့ကိုကန့်ဒီနေကြားဆောင်တက်ခေါင်းဆောင်တွေကိုမြန်မာစစ်တပ်ဘက်ကစစ်ကောင်စီဘက်ကလွှဲပြောင်းပေးခဲ့တာတို့ဆိုတော့ဒီအဲ့တော့တရုတ်ကနေပြီးတော့ကုလသမဂ္ဂဆင်မြင့်မှာသူတို့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့သူတို့ရည်တည်ချက်ပို့ပြီးတော့သူတို့ပို့ပြီးတော့ထောက်ခံလာနိုင်သလား
အခုအနေထားကိုကြည့်မယ်ဆိုရင်ပေါ့နော်အထူးသဖြင့်ဒီ1027 operation အဲနောက်ပိုင်းနဲ့ဒီကြားဖြန့်ကိစ္စတွေကိုတရုတ်ကနေပြီးတော့ပို့ပြီးတော့အာယုံစုဆိုင်ပေးပြီးတော့ပေါ့နော်ဆောင်ရွက်လာတဲ့ဥစ္စာတွေကတော့ဒါကျွန်တော်အမြင်တော့ကောင်းတဲ့ဥစ္စာတွေလို့မြင်ပါတယ်ဘာလို့လဲဆိုတော့ဒီကြားဖြန့်ကိစ္စတွေမကောက်ဘောနော်ကျွန်တော်တို့မျိုးရေးအဲစေဝါကိစ္စတွေအဲနောက်ပြီးတော့လူကုန်ကူးမှုကိစ္စတွေကလည်းအဲကျွန်တော်တို့မြန်မာပြည်သူတွေအတွက်ကိုအရန်အရေးကြီးတဲ့ကိစ္စဖြစ်တယ်လို့ပေါ့နော်။ဟိုဒီဒေတာတွေနိုင်ငံတွေရောကမ္ဘာလုံးရဲ့အတွက်အရေးကြီးတဲ့ကိစ္စတွေဖြစ်တဲ့အတွက်ကြောင့်အားလုံးဟိုမြန်မာပြည်သူတွေရဲ့အကျိုးအတွက်တည်းမကဘူး။ကမ္ဘာလုံးမှာရှိတဲ့ပြည်သူတွေအထူးသဖြင့်လူငယ်တွေရဲ့ပေါ့နော်အကျိုးအတွက်ကိုကျွန်တော်တို့ဒါတွေကိုဖိဖိစီစီဆောင်ရွက်သွားဖို့လိုပါမယ်ပေါ့နော်။အခုလိုမျိုးဟိုပေါ့နော်ဒီစစ်တပ်အနေနဲ့ဒီကြားဖြန့်ကိစ္စမှာပေါ့နော်အဲတရုတ်ရဲ့တောင်းဆိုမှုတွေကိုအတိုင်းအတာတစ်ခုထိလိုက်ရောဆောင်ရွက်ပေးနေတယ်ဆိုတဲ့ဥစ္စာမျိုးတွေရောသတင်းတွေထဲမှာတော့တွေ့နေရတယ်ပေါ့နော်တရုတ်ရဲ့ဖိအားပေးမှုကြောင့်သူတို့နောက်ဆုံးမှာပေါ့နော်အက်လိုက်ရတဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဒါကျင်းနေတယ်စစ်တပ်အနေနဲ့အဲသူတို့လုံးဝပေါ့နော်ဘာမှရွေးချယ်စရာလမ်းမရှိလို့ဒီလိုလုပ်တယ်ဒါကြောင့်မလို့ဒီခုဒီဘက်နယူးယောက်ဘက်မျက်နှာစာမှာဆိုရင်လည်းပေါ့နော်ဘာလို့ဆိုတော့ဒီတရုတ်အနေနဲ့လူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီကမ္ဘာဒေတာရင်းရဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့တည်ငြိမ်
ဒီညင်အေးချမ်းကြီးလို့နောက်ပြီးတော့ကမ္ဘာရဲ့ဒီညင်အေးချမ်းကြီးလို့ထိခိုက်နိုင်တဲ့ဘယ်အရာကိစ္စမဆိုပေါ့နော်ဒီတာဝန်ရှိတဲ့တာဝန်တည်တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဒါတွေကိုထဲထဲဝင်ဝင်ထိတိရောက်ရောက်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့ပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်ချင်းအားဖြင့်ပေါ့နော်ဒါတွေကိုဟိုအတိုင်းအတာတစ်ခုထိကာကွ
ကောင်းစီရဲ့မြန်မာအရေးဆွေးနွေးမှုအခြေအနေကိုမြန်မာအမြဲတမ်းကိုယ်စားလှယ်တက်မှတ်ကြည့်ဥတော်မိုးထွန်းကိုမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ပေးခဲ့တာပါရှင်။တော်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တင်ဆက်တောင်းခြင်းနဲ့ဆွေးနွေးတော့ကျမတို့စီကိုအီးမေးလ်လိပ်စာ
View မြန်မာပိုင်း YouTube seminar လေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်းရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။
မြန်မာနိုင်ငံရဲ့လယ်ယာမြေဥပဒေမှာလယ်မြေဆိုရင်စဘာတစ်မျိုးတည်းကိုပဲစိုက်ပျိုးရမယ်လို့သတ်မှတ်ထားတဲ့အတွက်လက်တွေ့အခြေအနေနဲ့ကိုက်ညီခြင်းမရှိပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါရှင်။မြန်မာနိုင်ငံ2022ဆိုက်ပျိုးရေးဥပဒေအရစိုက်ပျိုးမြေအများဆုံးဖြစ်တဲ့လယ်မြေတွေပေါ်မှာ မျိုးသားရိတ်ခါဖြစ်တဲ့စဘာတစ်မျိုးတည်းကိုသာစိုက်ပျိုးခွင့်ရှိတယ်လို့သတ်မှတ်တာဟာလက်ရှိလယ်သမားတွေလက်တွေ့လှုပ်ဆောင်နေတာနဲ့လွဲချော်နေပါတယ်။လက်တွေ့မှာလယ်သမားတွေဟာမိုးစဘာပြည့်ရင်နွေစဘာဆိုတာစိုက်ပျိုးကြတာရှိတယ်လို့အများစုကတော့စောင်းတဲ့နွေမှာပဲမျိုးစုံအပါအဝင်တခြားသီးနှံတွေကိုပြောင်းလဲစိုက်ပျိုးတာကအကျိုးအမြတ်ပုံမှန်ရရှိကြပါတယ်။ လက်တွေ့အရာလဲလက်သမားတွေကသူတို့ရဲ့စိုက်ပျိုးမြေကိုဘယ်လိုအသုံးချရင်ကောင်းမလဲဆိုတာနားလည်ကြတဲ့အတွက်ချမှတ်ထားတဲ့ဥပဒေတွေကိုဂရုစိုက်ကြတာလည်းမရှိပါဘူး။အဲ့ဒီလိုလယ်မြေပေါ်မှာတခြားသီးနှံကိုစိုက်ပျိုးတဲ့အတွက်အရေးယူတားမြစ်တာတော့မရှိသလောက်ရှားပါပါတယ်။သို့သောပြဋ္ဌာန်းထားတဲ့2002လယ်ယာမြေဥပဒေဟာလက်တွေ့အခြေအနေနဲ့ကိုက်ညီခြင်းမရှိတော့ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်န ကအခုလိုပြောပြပါတယ်
။ဟို2012နေရာမြေဥတွေကတော့အဲ့ဒီစဘာကိုတော့ဖြစ်မနေဆိုင်ဘူးပေါ့လေ။လဲမှာစဘာကိုဖြစ်မနေဆိုင်ပြီးလက်ပါသီးနဲ့နေရာတော့လွတ်လပ်လပ်ဆိုင်ပြီးလူလူရရဆိုတဲ့အာမျိုးကိုပြန်ဖန့်ထားတယ်။ဒါပေမဲ့ဥပဒေတွေကကျွန်တော်တို့တောင်သူတွေနဲ့ပါးတွေရဲ့ဓာတ်တွေပေါ်ကနဲ့အဟမ်းမီနီယာတွေရှိတယ်။ငိုးမှာညောင်းရည်သွင်းပေါ့ဗျာ။ညောင်းရည်သွင်း၊ချောင်းရည်သွင်းလေတွေကဒီငိုးမှာရေပေါ်တဲ့အချိန်မှာစဘာကိုစိုက်တယ်။ဆောင်းနှင်းမှာကြတော့ကလေးဘဲကိုပြောင်းဆိုင်တာအဲ့ဒီလေမှာပဲအဲ့ဒါကြတော့ဥပဒေနဲ့မငင်းဘူးပေါ့ဗျာဒါပေမဲ့ဒေတာလိုအပ်ချက်ရအဲ့လိုစိုက်မှာဘူးဖြစ်မှာဘာလို့ဆိုတော့ဆောင်းမှာကျွန်တော်တို့စဘာကိုစိုက်လို့မရဘူးရေမရနိုင်ဘူးရေမရှိဘူးနောက်တစ်ခါလေကိုဒီလိုကလေးဘဲလိုပဲမျိုးပြောင်းဆိုင်လိုက်တဲ့အတွက်သူကလေရမြင်လေမြင်ကိုပို့ပြီးအောင်မှာရေစီဩဇာပို့ကြွယ်ဝစေတယ်တိနံကိုအဲ့လိုမျိုးပြောင်းဆိုင်တဲ့ဟာကဒီမြေစီလွာကိုပို့ပြီးအောင်မှာကောင်းစေပေါ့ဗျာအဲ့တော့အခုတောင်တွေကဒီစဘာပြီးရင်ကလေးဘဲကိုပြောင်းဆိုင်တယ်ဆိုတဲ့ဟာကလက်တွေ့မှာတော့အဲ့လိုဝင်ရောက်ဆက်ပတ်တာတော့မရှိဘူးဒါပေမဲ့ဥပဒေတောင်တွေမှာတိုက်ပြိုးနေတဲ့လက်တွေ့ဘဝနဲ့ကြတော့မကပ်ယူဘူးဗျာဘယ်မြေမှာဘလို့ဆက်ရမယ်ဘယ်ယာတီမှာဘယ်ပြည်နယ်ကိုဆက်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာတောင်တွေကိုလွတ်လပ်လပ်ဆုံးဖြတ်ခိုင်းတာဟာအကောင်းဆုံးပါကျွန်တော်တို့စဘာပြီးစဘာဆိုင်တာလည်းမကောင်းဘူးလို့ပဲပြောရမှာပါလေစဘာပြီးရင်ပဲပေါ့တစ်ချက်စနောက်စဘာပြန်ဆက်အဲ့လိုအကောင်းဆုံးပါဘူးဗျာတောင်သူတွေကိုလွတ်လပ်စွာစိုက်ပျိုးခွင့်ပေါ့တိနယ်များကိုလွတ်လပ်စွာစိုက်ပျိုးခွင့်လေအမြင်ဥပဒေမှာတိတိကျကျခွင့်ပြုပေးလိုက်ရင်ဒီပြဿနာတွေကအလုံးရှင်းတော့မှာပဲ
စိုက်ပျိုးမြေတွေပေါ်မှာတီးနှံတစ်မျိုးတည်းကိုစိုက်ပျိုးတာဟာမြေစည်းလွှာပြုံးတိမှုကိုဖြစ်ပွားစေသလိုမြေကြီးအတွင်းကအပင်ရဲ့အာဟာရဓာတ်တွေကိုလည်းဆုံးရှုံးစေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်ဥပမာမြေလက်ဒေသကစီထွက်သီးနှံအထူးသဖြင့်နှမ်းနယ်မြေဘဲကိုအ धिक စိုက်ပျိုးကြတဲ့ရာမြေတွေမှာဆိုရင်တောင်သူတွေကနှမ်းနယ်ဘဲကိုအလှည့်ကျစိုက်ပျိုးပေးကြပါတယ်နှမ်းကပိုမိုဈေးကောင်းရအထွက်ကောင်းပေမဲ့မြေစည်းလွှာကိုသဘာဝအရပြန်လဲဖြည့်တင်းပေးတာနည်းပါတဲ့အတွေ့နောက်တစ်နှစ်မှာအဲ့ဒီနေရာမှာသဘာဝအရမြေစည်းလွှာကိုပြန်လဲဖြည့်တင်းပေးတဲ့မြေဘဲကိုစိုက်ပျိုးကြပါတယ်ဒီလိုနှမ်းတလဲပဲတလဲစိုက်ပျိုးလိုက်တဲ့အတွေ့သဘာဝမြေစည်းလွှာကိုပြန်လဲဖြည့်တင်းပေးရရောက်ပါတယ်အလားတူအမျိုးသားရိခာသီးနှံဖြစ်တဲ့ဇဘာကိုလဲမြေတွေပေါ်မှာအ धिक စိုက်ပျိုးရမှာဖြစ်ပေမဲ့နောက်ဆက်တွဲစောင်းတဲ့နှွေအပိုင်းမှာပဲမျိုးစုံအပါအဝင်တခြားသီးနှံတွေကိုပြောင်းလဲစိုက်ပျိုးတာဟာသဘာဝမြေစည်းလွှာကိုတိုးပွားရရောက်တယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်လက်ဖြင့်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်တဲ့ကိုထက်ဇော်ထွန်းကအခုလိုရှင်းပြပါဗျ
။ကျွန်တော်တို့ဒါမြေစည်းလွှာရှုထောင့်ကနေပြီးတော့ကြည့်မယ်ဆိုရင်ပေါ့နော်။စပားပြီးစပားစိုက်တာတို့နောက်တစ်ခုကတော့တောင်ပေါ်တည်နေတဲ့အနေနဲ့ဆိုရင်တောင်သူတွေနေတဲ့အနေနဲ့ပြောင်းပြီးရင်ပြောင်းနေထပ်စိုက်တာတို့ပေါ့နော်။အဲ့လိုမျိုးတည်နံတစ်မျိုးတည်းကိုဆက်တိုက်ဆက်တိုက်ပေါ့နော်။သူ့ຢာတိနဲ့ຢာတိပြောင်းပြောင်းပြီးတော့တည်နံတစ်မျိုးတည်းကိုပဲထပ်ခါထပ်ခါစိုက်တယ်ဆိုရင်မြေစည်းလွှာအနေနဲ့ကြည့်မယ်ဆိုရင်အများကြီးရုပ်ရော်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုရင်ဒီတည်နံတစ်မျိုးတည်းတိုက်တာဖြစ်တဲ့အတွက်သူကြိုက်တဲ့ဒီမြေကြီးထဲမှာရှိတဲ့အာဟာရတွေပေါ့နော်။နောက်တစ်ခုကသူကြိုက်တဲ့ຢာတိဥတုအနေထားတွေအလုံးကတူညီနေတာဖြစ်တဲ့အတွက်ကြောင့်မြေစည်းလွှာထဲမှာရှိတဲ့အာဟာရတွေကိုအများကြီးစုပ်ယူပြီးသွားတဲ့အခါကျရင်ဒီလိုဆက်တိုက်ဆိုက်လိုက်မယ်ဆိုတော့မြေစည်းလွှာထဲမှာရှိတဲ့အာဟာရတွေကသူတို့ကြိုက်တဲ့ဟာတွေကကျွန်တော်တို့ယော့နေသွားပြီးတော့ပေါ့နော်အဲနစ်ကြလာတာနဲ့အများမြေစည်းလွှာလည်းပျက်စီးဆုံးရှုံးလာမယ်မြေစည်းလွှာရဲ့အာဟာရဓာတ်တွေလည်းပျက်စီးဆုံးလာမယ်နောက်တစ်ခုကတင်းနဲ့အထွက်နှုန်းမှာဒီထိုးကျသွားမယ်ပေါ့နော်အဲ့လိုမျိုးပြဿနာတွေကြုံရတယ်အဲ့လိုမဟုတ်ဘဲနဲ့စပားဆိုင်တဲ့သူတွေအနေနဲ့မိုးစပားပြီးတော့နှွေစပားကိုမဆိုင်ဖ ೇನೆ ပေါ့နော်ခြားပဲမျိုးစုံတို့ပေါ့နော်အဲ့ဒီတင်းနဲ့တွေကိုရွေးဆိုင်မယ်နောက်တစ်ခုကစပားပြီးပဲဆိုင်လိုက်တဲ့အခါကျတော့ပဲမှာကျတော့ကျွန်တော်တို့ကဒီလေထုထဲမှာရှိတဲ့နိုက်ထရိုဂျင်မျိုးတဘဝအလျောက်ကျွန်တော်တို့ကဖြည့်ဆည်းပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မဟုတ်ဒီမြေစည်းလွှာရဲ့အာဟာရတရားလည်းကျွန်တော်တို့ကတက်လာမယ်ပေါ့နော်ပဲရဲ့ကြိုက်တဲ့အာဟာရဓာတ်နဲ့ကျွန်တော်တို့ဒီစပါးကြိုက်တဲ့အာဟာရဓာတ်နဲ့ကလည်းမတူတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီမြေစည်းလွှာထဲမှာရှိတဲ့အာဟာရဓာတ်တရားလည်းပေါ့နော်နှစ်စင်ကျွန်တော်တို့ကတူညီတဲ့အာဟာရဓာတ်တွေကိုလည်းစုပ်ယူတာမဟုတ်တော့ဘဲနဲ့အဲဒီချပြီးတော့ပေါ့နော်သူတို့ရဲ့စုပ်ယူနေတဲ့ဒီပမာဏတွေကလည်းကျွန်တော်တို့ကမတူညီတာဖြစ်တဲ့အတွက်မြေစည်းလွှာနဲ့ဒီလွှာထဲမှာရှိတဲ့အာဟာရဓာတ်တွေကလည်းကုန်ခန်းသွားတာမျိုးတန်ပြီးတော့မရှိနိုင်ဘူးပေါ့နော်နောက်တစ်ခုကတော့ဒီကျွန်တော်တို့ပဲမှာပါဝင်တဲ့အဲရိုးပြတ်တွေဘာတွေကိုကျွန်တော်တို့ကဒီလေထဲမှာကျွန်တော်တို့ကပြန်ပြီးတော့မိုးစပါးမှာပြန်ပြီးတော့ထဲထုတ်ထုတ်မျိုးလိုက်မယ်ဆိုရင်လည်းသူ့မှာပါဝင်တဲ့အာဟာရဓာတ်တွေကလည်းကျွန်တော်တို့ကတိုးလာမယ်ပေါ့နော်အဲ့ဒီတဲမှာမှပြောင်းစိုက်ပြီးတော့ပဲဆိုက်လိုက်မယ်ဆိုရင်ပဲတယ်မဟုတ်ဘူးခြားတိနံဆိုက်လိုက်ခြင်းအပြင်သူတို့ရဲ့အမြင့်ဆင်းပြီးတော့မြေကြီးထဲမှာရှိတဲ့မြေစည်းလွှာတွေကိုစုပ်ယူတဲ့အနေထားကလည်းမတူတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အဲသူထဲမှာပါဝင်တဲ့အာဟာရဓာတ်တွေကတဖြည်းဖြည်းကျွန်တော်တို့ကအဲရုပ်ရော်တဲ့ပြဿနာကိုကျွန်တော်တို့ကကာဝင်နိုင်မယ်ပေါ့နော်တိထက်ထက်ခါစိုက်တာတဲ့စာရင်ပေါ့နော်တိလက်အနေနဲ့မျိုးမတူတဲ့မျိုးဝင်းဝင်းတဲ့တိနံနေကိုကျွန်တော်တို့ကအလဲကျသူ့ရာသီလိုက်စိုက်ပေးမယ်ဆိုရင်ဒီမြေစည်းလွှာရဲ့အာဟာရဓာတ်တန်ဖိုးတွေကမြင့်တက်လာပြီးတော့ပုံမွားရောဂါကြာရောက်မှုအန္တရာယ်မှာရော့ကျသွားမယ်လို့ကျွန်တော်တို့ကဒါပြောလို့ရပါတယ်
မြန်မာနိုင်ငံမှာ1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးပါလီမန်ဒီမိုကရေစီစနစ်ကိုဖျက်သိမ်းခဲ့ပြီးတဲ့နောက်တော်လှန်ရေးကောင်စီအနေနဲ့အုပ်ချုပ်ခဲ့စဉ်ကစတင်ပြီးသတ်မှတ်ထားတဲ့တီးနှံကိုသာစိုက်ပျိုးရမယ်လို့အမိန့်ထုတ်တင်းကျပ်ခဲ့ပါတယ်အဲ့ဒီအခါစိုက်ပျိုးမြေနဲ့မကိုက်ညီတဲ့တီးနှံတွေကိုအရမစိုက်ပျိုးခိုင်းခဲ့တဲ့အတွေ့တောင်သူလယ်သမားတွေအတိဒုက္ခရောက်ခဲ့ကြရပါတယ်အဲပိုဆိုတာကမြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအဖြစ်အမည်ပြောင်းအုပ်ချုပ်ခဲ့တဲ့အခါမှာလဲစီမံကိန်းသီးနှံအဖြစ်ပြဋ္ဌာန်းပြီးတာဝန်ကျေသီးနှံပေးသွင်းခြင်းမရှိရင်တခြားနေရာကိုရောင်းချခွင့်မရှိဘူးလို့သတ်မှတ်ထားတဲ့အတွက်မိုးခေါင်သီးနှံပြတ်တဲ့အခါမှာဆိုရင်တောင်သူလယ်သမားတွေဟာအစုလိုက်အပြုံလိုက်ဖမ်းဆီးတာခံခဲ့ကြရပါတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံကိုအစ္စရေးနိုင်ငံကစိုက်ပျိုးရေးပညာရှင်တွေလာရောက်ပြီးစိုက်ပျိုးရေးဝန်ကြီးဌာနကိုတင်နန်းပေးတာအကြံပေးတာတွေရှိခဲ့ပါတယ်။စိုက်ပျိုးမြေပေါ်မှာသီးနှံတစ်မျိုးတည်းစိုက်ပျိုးတာဟာကိုယ်အမျိုးသားရိခါကိုပြတ်တောက်အောင်လုပ်တာနဲ့အတူတူပဲဆိုပြီးပြောဆိုခဲ့တာကိုအဲ့ဒီအချိန်မဆလာအစိုးရကနေလာစဉ်ထုတ်ဝေခဲ့တဲ့တောင်သူလယ်သမားဂျာနယ်မှာဖော်ပြခဲ့ဘူးပါတယ်။ 1988ခုနှစ်ရှစ်လေးလုံးလူမှုအုံကြွားမှုကိုစစ်တပ်ကနေအကြမ်းဖက်နှိမ်နှင်းပြီးစစ်အစိုးရအနေနဲ့အုပ်ချုပ်ခဲ့စဉ်ကလည်းပထမပိုင်းမှာသတ်မှတ်စိုက်ပျိုးမြေပေါ်မှာသတ်မှတ်ထားတဲ့သီးနှံကိုပဲစိုက်ပျိုးရမယ်ဆိုတာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့တဖြည်းဖြည်းပြက်ပြယ်ပြီးအေးအေးယူဆောင်ရွက်တာမရှိခဲ့တော့ပါဘူးစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်ကနေရွေးကောက်ခံဝန်ကြီးချုပ်ဦးသိန်းစိန်အဖြစ်ပြောင်းလဲအုပ်ချုပ်ခဲ့စဉ်2012ခုနှစ်မှာတော့လေယာဉ်မြေဥပဒေတွေပြန်လည်စီစစ်ရေးဆွဲခဲ့စဉ်မှာစဘာကလွယ်ပြီးကျန်တဲ့သီးနှံတွေကိုသတ်မှတ်ပြဋ္ဌာန်းတာတော့မရှိတော့ပါဘူးလေယာဉ်မြေပေါ်မှာစဘာပဲစိုက်ပျိုးရမယ်ဆိုပေမဲ့လယ်သမားတွေကမိုးစဘာပြည်ရင်ကြိုက်တဲ့သီးနှံပြောင်းလဲစိုက်ပျိုးတဲ့အခါမှာလည်းအေးအေးယူတာတော့မရှိပါဘူးခင်ဗျာ
စဘာတမျိုးရဲ့စိုက်ပျိုးခွင့်ပြုတဲ့ကန့်သက်ချက်ရဲ့အကျိုးဆက်အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယဉ်ချက်ကိုတင်ပြပေးချင်ပါတယ်မြန်မာ့ຫນွေဦးဒေါ်လာရေးမှာလူငယ်တွေအများကြီးပေးဆက်မှုတွေရှိနေပါတယ်အဲ့လိုဘဝရင်းပြီးတော့ဒေါ်လာရေးအတွက်ပေးဆက်နေရတဲ့လူငယ်အကြောင်းကိုယူကရိန်းမြန်မာနှိုင်းယဉ်ချက်အစီအစဉ်ကနေဟောက်စာကဒုတိယပိုင်းအဖြစ်တင်ဆက်ပေးထားပါတယ်ရှင်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နှွေးဥတော်လိုင်းရဲမှာဘဝတစ်ခုလုံးပေးဆက်တဲ့ရဲဘော်ကြီးကန်းကြောင်းကိုယူကရိန်းမြန်မာနှိုင်းယဉ်ချက်အစီအစဉ်ကနေပြီးခဲ့တဲ့ဘက်ကတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းကိုဆက်လက်ပြီးနားဆင်ကြအောင်ဗျာ
။ပထမဆုံးပတ်ကွဲတံပဲကြားလိုက်ရတယ်။ဘာမှမသိဘူး။ slow motion နဲ့အားမရှိတော့လေ။အရာရာလှမ်းကြည့်။လှမ်းကြည့်တဲ့အချိန်မှာအာကျွန်တော်ထိပါရဲ့ဆိုတော့တိလိုက်။အဲ့ဖြစ်တာတော့စက္ကန့်ပိုင်းလေးပဲခင်ဗျာ။ပြောတာတော့အရင်ကြားအောင်။အဲ့ချိန်မှာကျွန်တော်ညာကြီးကန်းလို့လှမ်းအောင်နော်။အေးဟုတ်တယ်ငါညူပါကေရမှာဆိုတော့ကျွန်တော်ထပြေးရခင်ဗျာထပြေးရအချိန်မှာခြေကထပိုင်းပြန်ပြီးတော့ပြုတ်ကြဖုတ်ဆိုတော့နော်အဲ့ချိန်ကြတော့မှကျွန်တော်ခြေပြက်တာတိအတီးရဲ့ချိန်တစ်ဆက်တည်းမှာပဲနောက်တလုံးကခေါင်းကိုလာမှန်တယ်ခင်ဗျာကျွန်တော်ခေါင်းထဲမှာအဆရှိတယ်အာမှန်တယ်မှန်တော့ခေါင်းထဲကသွေးတွေကမျက်နှာခုလုံးရွှဲသွားတယ်အာတုတ်เสียရလည်းမရှိဘူးတုတ်လို့လည်းမရလက်ကလည်းရှုံ့လို့ပတ်ပြီးဟုတ်နေပြီအဲ့ဒီအချိန်မှာတိလိုက်တာနောက်တစ်ခုတိရတယ်ငါတိလို့မရဘာလို့ဆိုတော့ဒီစကားဆောက်နိုင်နေတယ်ဆိုရင်တိလို့မရပြီးတော့ကျွန်တော်တချို့လူပြောခဲ့ခင်ဗျာဟိုကျွန်တော်ပြန်လာခဲ့မယ်ဆိုပြောခဲ့ဆိုတော့အသက်ရှင်မှုလူတွေအရာရာနေတဲ့နဲ့ရှင်ကြံမှုလောက်ရမယ်ဆိုတော့ကျွန်တော်ဒီဘယ်ဘက်လက်နဲ့ဝတ်လိုက်တယ်နော်ဝတ်လိုက်တော့မီးလောင်မြင်နေမှာဆိုကျွန်တော်လက်ကမီးလောင်ပါတယ်ဒီဘက်လက်ကလေဒီပြားမီးလောင်ပါတယ်ဒါပေမဲ့အဲ့ဒါဟိုကျွန်တော်မခံစားနိုင်ဘူးအဝဲလိုက်တယ်9မိနစ်လောက်လွတ်ကြတယ်ခင်ဗျအဲ့ချိန်မှာပဲနောက်ဘာတစ်ဆင့်ထပ်လုပ်လဲဆိုတော့ကျွန်တော်ဘောင်းမီပြင်မှာတိုနီဝေးရှိတယ်အာကျွန်တော်ရှီတန်းထွက်တိုင်းကျွန်တော်အမြင်ယူရစေအိတ်ကောပေါ့နော်မက်တစ်အိတ်ကတော့မိလောင်ပါတယ်ဘောင်းမီအိတ်ကတည်းကတိုနီဝေးရှိကျွန်တော်ဖန်းစီတယ်ပေါ့လေဒါပေမဲ့အာမရှိတဲ့အတွက်ကြောင့်မလို့သိရမတိတ်ဒါပေမဲ့တက်တာရရတယ်ပေါ့လေအာကျွန်တော်လာခဲ့ရဲပေါ်ရောက်တော့အာတိုနီဝေးသူချီပေးတယ်ပြီးတော့ကျွန်တော်နှစ်ယောက်ကြေရတာညာအဲဆိုတော့ဒီဖြစ်တဲ့စိတ်ကတော့ကျွန်တော်တို့အသက်ရှင်မှုလူတွေပေါ့လေအမေရရအောင်မဖြစ်ဖြစ်တဲ့နေနဲ့ရှင်ကြံမှုတွေကြိုးစားရမယ်ဆိုရင်စိတ်ကခေါင်းနဲ့ရောက်လာတယ်အာပြီးရဲ့ခါမှဒီအာနာရှင်အမြင့်ဖြတ်တိုက်ဖို့အတွက်လည်းအားလို့ရှင်ကြံမှုလူတွေဆိုတာခေါင်းနဲ့ရောက်တယ်ပေါ့လေဟုတ်ကျွန်တော်ညီကအဲ့ဘုံပောက်ကွဲကျွန်တော်ခြေောက်ပြတဲ့ process မှာကျွန်တော်ညီပါကြာသွားတာခင်ဗျဟုတ်နောင်တော့မရဘူးခင်ဗျဟုတ်ဆိုကျွန်တော်ဒီမြမပြပညာရေးမှလည်းကျွန်တော်တိရတစ်ခုပဲရှိမြမလာတဲ့တော့အဲ့ဒီတရားနဲ့ပတ်သက်နောင်တာဆိုတာအဲပြုသိင်းစီကိုမပြုသိင်းစီကိုပြုမိသည့်အတွက်အချိန်လုံးမပူပန်ခြင်းဆိုတော့သုံးစားလို့မရဘူးခင်ဗျာကျွန်တော်ကတော့အဲဒီအဲ့နောင်တာနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်အဲတစ်သက်လုံးလဲနောင်တာမရခဲ့ဘူးကျွန်တော်တို့အကြီးအမားဆုံးဆုံးရှုံးမှုလို့ပြောလို့ရှိရင်တော့ကျွန်တော်ညီပဲဗျာအာဘာလို့ဆိုကျွန်တော်ညီကအာကျွန်တော်ဘွားရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဒီအဲ child တွေလက်တွေဆုံးရှုံးတာတွေဘာညာတွေကကျွန်တော်စိတ်ဝင်တော့ဟောဆိုဒါဟိုလူကောင်းလဲခင်ဗျာဟိုစစ်မတိုက်လဲကားတိုက်ပြီးတော့ဆုံးဝင်လဲဆုံးပါချစ်တယ်မလားဒါကိုဟိုမှာဖြစ်တဲ့ဟာဒါပေမဲ့အဲကျွန်တော်ညီကြတော့အဲကျွန်တော်ညီတို့ပေါ့နော်အဲနာကမ်းမှာတက်လန်းနေရှိရဲ့လူငယ်တွေအများကြီးရှိရဲ့အဲသူတို့အနာကတွေဆုံးသွားတယ်အသက်တွေဆုံးသွားတယ်ဒါကတော့ကျွန်တော်တို့အကြီးအမားဆုံးဆုံးရှုံးမှုပဲပေါ့နော်။ဘာလို့ဆိုတော့ဒီသူတို့မှာအခွင့်အလမ်းအများကြီးရှိတယ်။တိုးတက်စရာအများကြီးရှိတယ်။သူတို့ တွေးကြအောင်မဲ့အရာတွေအများကြီးရှိရပေါ့လေဘာလို့လဲလို့ပြောလို့ရှိရင်ကျွန်တော်အမြဲခံစားအားကြောင့်လေရှေ့တော့ကနေပြီးတော့တော်လိုင်းမှပါဝင်နေဆိုတော့အနာဂတ်မှာတက်လာမယ့်လူငယ်တွေကလူဖြစ်ဖွင့်အများကြီးကြံသေးတယ်သူတို့မှာတွေးကြုံရအကောင်းနိုင်ရဆိုးရရဖြစ်မယ်ခင်ဗျာတွေးကြုံအောင်မှာအများကြီးရှိသေးတယ်သူတို့တက်တယ်ကကျွန်တော်တက်ဖို့တန်ဖို့ရှိကျွန်တော်ကတန်တန်းတော့လောက်ကိုဟိုနှစ်ပေါင်း20ရော30နီးပါးပါလေကျွန်တော်အခု30ဖြစ်ပြီနေလာခဲ့ပြီးွားပြီတိတ်မယ်ဆိုလဲကျွန်တော်တို့အတွက်လုံလောက်တဲ့အခြေအနေတစ်ခုရှိရပါဘောလေဆိုတော့ကျွန်တော်တို့အရင်ဆုံးတိုက်မယ်ဆိုပြီးတော့ကာလာလေးဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ညီကြာဝါရသည်တော်လိုင်းမှာအချိန်မှဆုံးဆုံးရှုံးမှုပဲအမေလည်းဆုံးသွားပြီခင်ဗျာဟုတ်ကျွန်တော်တို့ညီကိုနှစ်ယောက်ဒီတော်ထဲဝင်နေအချိန်မှအမေကအသေးခင်စာနောက်ဆုံးဆက်အဲဒါမဲ့ကျွန်တော်တို့ကမှန်တော့ခင်ဗျာဟိုပုံမှန်တာမန်လူတွေဆိုလို့ရှိရင်တော့တာမန်လူတွေပဲပြောပါတော့အကိုချရတယ်မိတယ်နော်အမေကလည်းဆုံးကနေတည်ရဆိုတော့ကျွန်တော်အမိနာမှာပဲနေသူစုဘောရိုးလေးဖြစ်တယ်ဘောနော်ဒါပေမဲ့ကျွန်တော်တို့ကဒီကျွန်တော်ညီကိုနှစ်ယောက်ကဆရာလည်းထက်တန်နေပြီးတော့ခိုင်မာတဲ့ဆုံးဖြတ်ချက်လေးရှိပေါ့လေပြီးတော့ကျွန်တော်ကတော်လိုင်းပေါ့ဒီလောက်ကြီးကြာမယ်လည်းမထင်ခဲ့ဘူးညာအဲ့ဒါတော့နည်းနည်းလွဲတာပေါ့ကျွန်တော်ခြေထောက်ဖြတ်ပြီးရဲ့အချိန်အမိနဲ့စကားပြောပြတဲ့ဒါအမေရဲ့နောက်ဆုံးနေ့ရက်ဒီပြောပြတဲ့အချိန်မှာဒီအမေကလည်းကျွန်တော်အများကြီးမပြောနဲ့အများကြီးမပြောနဲ့ဆိုတော့ तू တတိယတားမြောင်တတိယတယ်တတိယကြာပါတယ်တတိယရှိသေးတယ်ကျွန်တော်စိတ်မချဘူးဒါပေမဲ့ကျွန်တော်တွေ့လို့ရှိရင်လေးတဲလေးပေါ့လေ3မိနစ်5မိနစ်လောက်စကားပြောပြီဆိုတော့မင်းကငိုဘူးအဲ့ဆိုတော့ကျွန်တော်လည်းစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာမှာအဲ့လိုပြန်ပြီးတော့တည်ရင်နေရတဲ့အချိန်ဆိုတော့ထိခိုက်မှုရမ်းများအမေနဲ့တွေ့ရင်ကျွန်တော်ညီကြောင်ဘာပြောလို့ပြောရမလဲမသိဆိုတော့ကျွန်တော်စကားတိတ်မပြောပြဘူးခင်ဗျာအဲ့
ဒါကတော့ရဲဘော်ကြီးကန်းကလက်ရှိတော်လိုင်းရဲ့အပေါ်မှာထားတဲ့သူ့ရဲ့ယုံကြည်ချက်ယက်တီချက်နဲ့ပိတ်ဆက်မှုတွေအကြောင်းကိုဆက်လက်ပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာဒီစီစဉ်ကိုဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အရှိန်အလယ်ပိုင်းမှာစစ်ပွဲဒီထက်ပိုပြီးကြေပြတ်မသွားအောင်အမေရိကန်ပြည်ထောင်စုကစစ်ရေးအင်အားကိုရောတန်တပန်ရေးချင်းကပ်မှုတွေကိုပါတုံးပြီးတော့တွန်းတွန်းတက်တိုက်လှုံ့ဆော်နေပါဗျ။ဒီအကြောင်း VOA သတင်းတောက် Veronica Federis Iglesias သတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပါမယ်ရှင်။
ဒီမင်းနိုင်ငံအတွင်းဟာဟူဒီတပုံတွေရဲ့ပြစ်မှတ်36တရားကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကြီးစနေနေ့ကအောင်းအောင်းမြင်မြင်တိုက်ခိုက်ဝင်ခဲ့ပါတယ်။ဒါပေမဲ့လည်းရှေ့လေပိုင်းဒေသမှာဟူဒီတပုံတွေဒါမှမဟုတ်အီရန်ကျောတော်နောက်ကပေးထားတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေဒီထက်ပိုပြီးတော့ရှိမလာတော့ဘူးလို့အမေရိကန်ပြည်ထောင်စုအနေနဲ့ချက်တိပြမပြောနိုင်သေးပါဘူး။အမေရိကန်မျိုးသားလုံခြုံရေးချန်ပီဂျိတ်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါလေ
The central purpose of the strikes has been to take away capability.
ဒီကကျွန်တော်တို့တိုက်ခိုက်လိုက်တဲ့ရည်ရွယ်ချက်ကအီရန်နဲ့ဆီးရီးယားမှာရှိတဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့စစ်သွေးကြွတွေရဲ့စစ်ရေးစွမ်းအင်ကိုညော့သွားအောင်ထိုးနှက်လိုက်တာပါ။ဒီစစ်သွေးကြွတွေကအမေရိကန်တပ်ဖွဲ့တွေကိုဟူတီတပုံတွေနဲ့တိုက်ခိုက်နေတယ်လို့ပင်လယ်နေကဂုံတင်သင်္ဘောတွေတွာလာနေတာကိုလည်းသူတို့ချင်းချောင်းနေပါလေ။အခုကျွန်တော်တို့တိုက်ခိုက်လိုက်တဲ့အတွက်စစ်သွေးကြွတွေနဲ့ဟူတီတွေရဲ့တိုက်စွမ်းအင်အပေါ်မှာအကြီးအကျယ်တိုက်ရောက်မှုရှိမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့ဘက်ကလိုအပ်တယ်လို့အရေးကြီးလို့လှုပ်ဆောင်သွားအောင်ပ
ါဒါပေမဲ့လည်းဟူဒီတပုံတွေကသူတို့ဘက်ကစီးရီးယားဆက်လက်တိုက်ခိုက်နေဦးမယ်လို့အခိုင်အမာပြောဆိုနေပါတဲ့ဒီစစ်ပွဲဟာဂါဇာမှာဟားမတ်စ်တွေကိုအစ္စရေးဘက်ကတိုက်ခိုက်နေတဲ့အပေါ်လက်တုံ့ပြန်လာဆိုပြီးသူတို့ကပြောဆိုနေပါတဲ့ဂါဇာကမ်းမြောင်မှာဟားမတ်စ်တွေရဲ့ချမ်းမာရေးဝန်ကြီးဌာနအစိုးရပြစ်ခတ်တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းပြည်သူ 28,000 သေဆုံးပြီး 6,600 ကျော်ထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်ရှိမင်းအစိုးရဝန်ကြီးတူဖြစ်တဲ့ Navid Motion Abu Nastam ကခုလိုပြောပါလေ
ကျွန်တော်တို့တွေ့နေရတာကကျူးကျော်တိုက်ခိုက်မှုတိမ့်ပိုက်မှုလူမျိုးရုံးတပ်ဖြတ်မှုနဲ့ဂါဇာကကျွန်တော်တို့ညီကိုတွေအတွက်ဆေးဝါးတွေမပို့နိုင်အောင်ပိတ်ပင်တာတွေပါဒီမင်းနိုင်ငံသားတွေတောင်ပေါ်လူမျိုးစုတွေနဲ့လက်နက်တွေအားလုံးကဒီကျူးကျော်မှုကိုရင်ဆိုင်ပြန်တိုက်ဖို့အစဉ်သစ်ရှိနေပါတယ်
အော်ဒူဘာလာခွန်ရဲ့အစ္စရေးနယ်တဲကိုဟာမတ်စစ်သွေးကြော်တွေဝင်လာပြီးလူထောင်နေရာလောက်ကိုတပ်ဖြတ်ခဲ့တဲ့အပြင်လူ140ကျော်ကိုတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ရာကဟာမတ်စ်ကိုတုံ့ပြန်တဲ့အစ္စရေးဘက်ကတိုက်ခိုက်တဲ့စစ်ပွဲတွေပေါ်ပေါက်ခဲ့တာပါအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူကတော့ အခုအထိဟာမတ်စစ်သွေးကြွတိုက်ရင်24ခုတည်းက18ခုကိုဖယ်ရှားရှင်းလင်းပြီးပြီဆိုပြီးတင်းကုန်နေနေကပြောပါလေ
Gidela sikta ya da ze dushim shlosha dvarim
Chani de re Hamas ta yin dui amya su ga Gaza kan myaw taung mai ne Rafah vet ma ba di phwe re ko le chinaw do taut tin shin lin ma ba
American pi daw su ga lo American nang ngan cha yi win ji Anthony Blinken ko a shi le bai ko thap man se lut de khee sin tit de ne pribhaka phye shin yi tan nam yi chu ban mu re ko goun yu pyo so ni ba le tai khai ni da re ko yat tha da a pye kha yat sei naw tha tat do da တစားကန်နေပြန်လွတ်ပေးတာနဲ့ပါလက်စတိုင်းကျင်းသားတွေနဲ့လဲလှယ်မှုစတဲ့ဘေးအယူဆိုပြချက်တွေတော်တော်များများအောင်မြင်မှုအတွက်ကန့်လန့်ထားပါလေအမေရိကန်မျိုးသားလူကြုံရေးချန်ပီဂျိတ်ဆူလီဗန်ကပဲ ABC ရုပ်သံကိုခုလိုပြောပါလေ
The president has put his shoulder to the wheel on this he has
သမရဘိုင်ဒန်အနေနဲ့ဒီကိစ္စကိုအကြီးကျယ်အောင်မြင်အောင်တာဝန်ယူလှုပ်ဆောင်နေပါလေကာတာနဲ့အီဂျစ်မှာရှိတဲ့ခေါင်းဆောင်တွေအားလုံးကိုသူဆက်သွယ်ပြီးတော့စကားပြောနေပါလေနိုင်ငံစလုံးကအပေးအယူညှိနှိုင်းမှုတွေမှာပါဝင်ကြတာပါဣသရေလနိုင်ငံခေါင်းဆောင်တွေနဲ့လည်းကျွန်တော်တို့အမြဲတစေဆက်သွယ်နေပါတယ်။ဟာမတ်ဘက်ကတရားခံတွေကိုပြန်လွတ်ပေးခြင်းနဲ့စိတ်ရှိရပါလိမ့်မယ်
။ဒါအိမ်မဲ့လည်းသဘောတူညီချက်တွေချက်ချင်းဆိုသလိုလက်တလောထွက်လာတာမျိုးဖြစ်သေးမှာမဟုတ်တဲ့အကြောင်းဂျိတ်ဆူလီဗန်ကပြောပါတယ်။အချိန်တိကျသတ်မှတ်မထားနိုင်သေးတာကိုလည်းသူကပြောပါတယ်။ကုလသမဂ္ဂကဣသရေလနဲ့နေဂျာရာဖာနေဂျာမှာဂါဇာဘက်ကအိုးမဲ့အိမ်မဲ့ပါလက်စတိုင်းဒုက္ခသည်တွေပြည်သိမ့်ချက်နေပြီးမျှော်လင့်ချက်မဲ့ဆိုးဝါးဆုံးအချိန်တိပေါက်ကွဲလူနိဗာနေသာအတင်းကျပ်ဖိအားပေးခံနေရတဲ့အခြေအနေကိုကြုံနေရတဲ့ဆိုပြီးတောက်ကြနေကသတိပေးချက်ထွက်လာပြီးတဲ့အချိန်အမေရိကန်ဆိုရမျိုးသားလုံးကျော်ရေးချန်ပေးဂျိတ်ဆူလီဗန်ရဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုဦးသိန်းထားဦးကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါ Super Mario Game ဝါသနာရှင်တွေအတွက်အမေရိကန်ပြည်ထောင်စု Hollywood မှာ Super Nintendo World ကစားကွင်းကြီးရှိနေပါပြီ Mushroom Kingdom ထဲမှာ Mario တို့ညီကိုနဲ့အတူစိန်ခေါ်မှုတွေကိုအတူကြော်လွှာကစားနိုင်မဲ့ Game ကဘာကြီးစီကိုမဆုမြတ်မုံကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
1985ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario Game တွေပါပါတယ်။ခလေးလူကြီးမရွေးကစားနိုင်တဲ့ Mario Game တွေထဲက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတဝန်းဂိမ်းဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ဂိမ်းဇာတ်ကောင်တွေဖြစ်ကြပါတယ်။ Mario တို့နေကြတဲ့မြို့တိုင်းကြီး Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက်Super Nintendo World ဆိုတဲ့ကစားကွင်းကြီးကို American ပြည်ထောင်စုအနောက်ချမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုယ်တိုင် game ကဘာကြီးတဲရောက်သွားသလိုဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါ။ Video Mapping, Projection Mapping, Augmented Reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေသူတွေကို game တွေထဲရောက်နေသလိုဖြစ်အောင်လို့လှုပ်ထားတယ်လို့ LED မြင်ကွင်းကျမျက်နှာပြင်ပေါ်ကရုပ်လုံးကျစက်ကောင်တွေအပြင်မှာပုံစံတူလုပ်ထားတဲ့ဂိမ်းတွေကဇာတ်ကောင်တွေအရာဝတ္ထုတွေနဲ့တကယ့်ကိုတခြားကမ္ဘာတစ်ခုထဲရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလုပ်ထားတာပါကမ္ဘာကျော်ရုပ်ရှင်ကားတွေထဲကဇာတ်ဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအသစ်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်
It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ဝင်ကန်းတွေကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာကျွန်တော်တို့ကကြွန့်ကျင်ပြီးသားဖြစ်ပါတယ်။အခုဟာက Nintendo နဲ့ပေါင်းပြီးတော့ game ကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်ဖန်တီးရတာစိတ်လွှားဖို့လည်းကောင်းပါတယ်။ဒီကိုရောက်လာတာနဲ့ game တွေလုံးဝရောက်သွားတယ်လို့ဖြစ်ပါလိမ့်မယ်။
1985ခုနှစ်ထဲကဒီကနေ့အထိတမျိုးပြီးတမျိုးထွက်နေတဲ့ Nintendo ရဲ့ Super Mario Game ပေါင်းက20ထက်မနည်းရှိပါတယ်။အဲ့ဒီ game တွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါ။ဖျော်ဖြေမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတုန်းက Mario game တွေကိုဖန်တီးသူ game designer Shigeru Miyamoto ကိုရိုင်းလာပြီးတော့ကစားကွင်းကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ စူပါမာရီယိုဂိမ်းတွေကိုကိုယ်တိုင်စိတ်ကြိုက်ပါဝင်ကစားနိုင်တယ်လို့ဂိမ်းတွေကလို့အမှတ်တွေစုနိုင်ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ
် Yeah, when I was a kid, my parents, my dad, my uncle, they loved the old Mario stuff.
ကျွန်တော်ကနေဘွားတွေကကျွန်တော်အမေရောအဖေရောအူလီရောကမာရီယိုဂိမ်းတွေကိုတိတ်ကြိုက်ကြတာပါ။အိမ်မှာနီတန်ဒိုဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်။ပြောရရင်ကျွန်တော်ကလေးအရွယ်တွေကမာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်။အခုဒီကိုရောက်နေတော့ကျွန်တော်ကလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ
်။ I like it. It feels like a dream come true, right?
ရန်သဘောကျပါတယ်။အိမ်မက်ထဲကတိုင်တကယ်ဖြစ်နေတယ်လို့ခံစားရပါတယ်။ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ်။
ကြည်ကြီးငယ်ငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတဲ့ Super Nintendo World ကစားဝင်းချီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ
် There's nothing better than being inside the land and you'll see kids 5 years old grown men 50 years old
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးအထိစိတ်လို့ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးသူတို့ကအရင်ဂိမ်းထဲမှာသာကစားဘူးတဲ့နေရာတွေစီကိုအခုကိုယ်တိုင်သွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပ
ါဒီကစားခွင့်ကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားခွင့်ကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးဇက်တွေနဲ့မှုန်းခွင်းတွေကစပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game ဆက်ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြတယ်လို့နီးပညာကြောင့်ဂိမ်းဆက်ကောင်တွေနဲ့ကိုနဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လှုပ်ထားပေးတဲ့အပြင်ကိုနိုင်တဲ့အမှတ်တွေကိုလည်းအထူးလှုပ်ထားတဲ့လက်ပတ်ထဲမှာစုထားပြီးတော့ app ကနေတဆင့်ကိုရဲ့အောင်မြင်မှုတွေကိုကြည့်နိုင်မှာဖြစ်ပါတယ
် From the moment you enter you're just I think it's you're totally immersed in this very kinetic environment
ကစားခွင့်ကြီးတွေရောက်ပြီးဆိုတာနဲ့ဂိမ်းတွေကအတိုင်းမနာမနေလှုပ်ရှားနေတဲ့ဝင်းကျင်နဲ့ရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဂိမ်းဆက်ကောင်တွေဂိမ်းတွေကနေရာတွေအားလုံးကကိုယ်ပတ်ဝန်းကျင်မှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါတယ်ဒီထဲမှာဗားစည်းကမ်းချက်မှမရှိတဲ့အတွက်ကိုယ်စိတ်ကြိုက်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါတယ်ဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါတယ်မာရီယိုကတ်လည်းစီးလို့ရပါတယ်အခုဆိုအခါ200လောက်စီးပြီးတော့ပါပြီတစ်ခါစီးတိုင်းအတွေ့အကြုံတစ်တွေရလို့အချိန်ချင်းစီးလဲရိုးမသွားပါဘူး
နှစ်ပေါင်း40နီးပါးဂိမ်းလော့ကမှာထိတ်တန့်နေရယူထားတဲ့ Super Mario game တွေကိုဂိမ်းဆက်တွေရုပ်တံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့ Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားခွင့်ကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကမ္ဘာကျော်ရုပ်ရှင်တွေကို Theme Park ကစားခွင့်ကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကလက်မှတ်ကတရက်အတွက် $109 နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက်9နာရီမတိုင်ခင် Super Nintendo World ကစားခွင့်တဲ့ကိုတနာရီပဲနေမယ်ဆိုရင်တော့$20နဲ့လက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားခွင့်ကြီးထဲမှာကြည့်စရာကစားစရာတွေများလွန်လာတဲ့အတွက်တနာရီတည်းနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်။ကျွန်မဆူမြတ်ပါပ
ါကိုယ်တိုင်သွားနိုင်တဲ့ Super Mario ဂိမ်းကဘာအကြောင်းကိုမဆုမြတ်မှုတင်ဆက်ပေးခဲ့တဲ့ကဘာဒေါ်လာခီးသွားအစီအစဉ်မှာနှာစင်ခဲ့ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကပြောပြပေးပါရှင
်။ကာဇာကမ်းမြောက်ဒေသမှာယာယီပစ်ခတ်ရဲစေးရေးနဲ့ပါလက်စတိုင်းရဲသားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနိုင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအီဂျစ်နဲ့ကာတာကခေါင်းဆောင်တွေကိုဒီနေ့ပဲတွေ့ဆုံဆွေးနွေးလိုက်ပါတယ်။အမေရိကန်ရဲ့ခိုင်မာပြီးဆွဲဆောင်မှုရှိတဲ့အဆိုပြုချက်ကိုဟာမတ်စ်တို့လက်ခံဖို့နဲ့အီဂျစ်နဲ့ကာတာတို့ကတွန်းအားပေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတူကသတင်းတောက်တွေကိုပြောပါတယ်။ ပင်လယ်နီတောင်ပိုင်းကိုဖြတ်သွားတဲ့တင်မော်တစင်းကိုအဝေးထိန် drone နဲ့တိုက်ခိုက်ခံခဲ့ရပြီးယီမင်နိုင်ငံကဟူတီတပုံတွေလက်ချက်လို့ခန့်မှန်းနေကြပါတယ်။ပုဂတိကလုံခြုံရေးကုမ္ပဏီ Airbury ကတော့အဆိုပါတင်မော်ဟာဗြိတိန်နိုင်ငံကပိုင်ဆိုင်ပြီးတော့ Arbidus နိုင်ငံမှတ်ပုံတင်ထားတဲ့ကုန်တင်တင်မော်လို့ပြောပါတယ်။တင်မော်ပေါ်မှာပါတဲ့သူတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းလုံခြုံရေးကုမ္ပဏီဘက်ကပြောထားပါတယ်။အီရန်ကြောတောက်နောက်ကန်ပြူဟူတီတပုံတွေရဲ့စစ်ဘက်ရေးရာပြောရေးဆိုခွင့်ရှိသူကတော့ပင်လယ်နီမှာတွာလာနေတဲ့အမေရိကန်တင်မော်တစင်းနဲ့ဗြိတိန်တင်မော်တစင်းကိုတိုက်ခိုက်ခဲ့တာလို့ပြောပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးထိုင်းနိုင်ငံရဲ့အစာပြေဆောင်ရွက်ချက်တွေဟာလက်နက်ကင်ပြည်ပခဖြစ်နေတဲ့အဖွဲ့အစည်းတွေကြားဆင်းနေပွဲတွေပေါ်ပေါက်လာအောင်လမ်းခင်းပေးရာရောက်တယ်လို့ယုံကြည်ကြောင်းထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောဆိုထားပါတယ်ရှင်။
ဒီနေ့ကျေးဇူးကိုမက်ခင်လီကပြောပြပေးသွားတာပါ။အင်္ဂါညအစီအစဉ်တွေကဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂင်းနဲ့နက်ရှင်ကယ်လီတို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နိုင်ကနေ17နိုင်မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ view ကိုနားတော်တာဆင်ပြီးကြကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကိုခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ။